in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဇွန်လ16ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုက်လိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီစနေညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညပတ်သတင်းတွေကိုမခင်ဖြူတွင်နဲ့ကျွန်မအနောက်လောက်တို့တင်ပြသွားမှာပါတမနာတော်နဲ့ထရမ်ရဲ့ရွေးကောက်ပွဲမဲဆွယ်ဆုံးရဲ့အဖွဲ့ဥက္ကဋ္ဌဟောင်းပေါ်မန်နက်ဖော့ဒ်ကိုပေးထားတဲ့အမှတ်ကံကိုဖျက်သိမ်းလိုက်ပြီးတော့ထောင်ထဲမှာနေဖို့တရားရုံးကတောက်ကြနေမှာအမိန်ချလိုက်ပါတယ်အမေရိကန်ဒေါ်လာ50ဘီလျံတန်ဖိုးရှိတဲ့တရုတ်နည်းပညာကွန်ပစ္စည်းတွေအပေါ်အခု25ရာခိုင်နှုန်းစီးကျက်မဲ့အစီအစဉ်ကိုသမ္မတထရမ့်ရှိဆက်လှုပ်ဆောင်နေတာကြောင့်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးပဋိပက္ခတွေအချိန်မြင့်လာပါတယ်။ရုရှားနိုင်ငံမှာအကြမ်းဖက်ဝါဒတွေအနောက်ရှက်ပေးတာတွေရှိနေတဲ့အတွက်အမေရိကန်နိုင်ငံသားတွေအဖို့ရုရှားနိုင်ငံကိုခီးထွက်မယ်ဆိုရင်ပြန်စင်စားဖို့အမေရိကန်နိုင်ငံခြားရေးဌာနကဒီကနေ့တတိပိတ်ချက်ထုတ်ပြန်လိုက်ပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသတင်းရှင်နေနားဆင်ရမှာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့မြန်မာဒုက္ခသည်တွေပြန်လည်လက်ခံရေးအစိုးရကနေထုတ်ပြန်ထားတဲ့သတင်းချက်လက်တွေကိုအပြည့်အစုံမရတာကြောင့်ဒုက္ခသည်တွေပြန်လာမဲ့အစီအစဉ်နှောင့်နှေးနေတယ်လို့အစိုးရတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်
။အခုဟိုဘက်မှာဒုက္ခရောက်နေတဲ့လူတွေကသူတို့ဒီလိုဘယ်လိုပြန်လာမယ်ဆိုတဲ့ဒီနိုင်ငံသဘောတူညီချက်တိုင်းဆောင်ရွက်ရမယ့်လုပ်ငန်းပြန်မသိဘူးစားလို့ကိုမရဘူ
းဝင်းကြီးဒေါက်တာဝင်းမြတ်အေးပြောဆိုခဲ့တာပါရှင်ဒုက္ခသည်တွေဘက်ကရောဘလို့တုံ့ပြန်ပါတယ်အသေးစိတ်မကြခင်နားဆင်ရပါမယ်နောက်အားကစားတဲ့နိုင်ငံရေးမရောထွေးဖို့ရုရှားနိုင်ငံကပြောဆိုထားပေမဲ့လည်းအင်ရှင်နိုင်ငံဖြစ်ကျင်းပါတဲ့ခါမှာတော့နိုင်ငံရေးကိစ္စတွေကမလွဲမရှောင်သာဖြစ်နေရတဲ့အကြောင်းနဲ့အတူစနေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန်းနာမှာတော့မြန်မာရိုးရာလက်ဝဲမှာအမျိုးသမီးလက်ဝဲထိုးသူတွေအကြောင်းတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မခင်ဖြူထွေးတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်ဆုံးရဲ့အဖွဲ့ဥက္ကဋ္ဌဟောင်းပေါ်မန်နဖော့ဟာအာမခန်ရဲ့နေချင်းအတွင်းမျက်မြင်သက်သေထွက်ဆိုမဲ့သူတွေကိုဩဇာလွှမ်းမိုးဖို့ကြိုးစားတဲ့အတွက်အာမခန်ကိုပယ်ဖျက်လိုက်ပြီးထောင်ထဲမှာသွားနေဖို့ဖက်ဒရယ်တရားသူကြီးတူဦးကတောက်ကြားနေမှာအမိန်ချလိုက်ပါတယ်။အသက်69နှစ်အရွယ်မန်နဖော့အပေါ်တရားစီရင်ရေးမှဝင်ရောက်နောက်ရှိမှုမျက်မြင်သက်သေနှစ်ဦးကိုဩဇာလွှမ်းမိုးကြိုးစားရမှာပူးပေါင်းပါဝင်မှုစွဲချက်တစ်ခုနဲ့အပြည့်ရှိကြောင်းပြီးခဲ့တဲ့သတင်းပတ်ကဆုံးဖြတ်ထားတာပါ။မန်နဖော့ဟာမမျှမတဆက်ဆံခြင်းခံခဲ့ရတယ်လို့သမ္မတထရမ့်ကအင်ပီရိုအပြင်ဖက်မှာသတင်းထောက်တွေကိုပြောဆိုပါတယ်။မန်နဖော့ဟာရော်နယ်ရီဂန်၊ဂျွန်မက်ကိန်းတို့အတွက်ရော Republican အတော်များများအတွက်ပါလှုပ်ကိုင်းပေးခဲ့သူဖြစ်ပြီးသူ့ရဲ့မဲဆွယ်ဆုံးပွဲရေးပွဲအတွက်ကတော့45ရက်လောက်ပဲလုပ်ကိုင်းပေးခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ဆုံးရဲ့ဥက္ကဋ္ဌဖြစ်ဂျွန်လကနေအော်ဂူလာတီမန်နဖော့တာဝန်ယူခဲ့တာပါ။ရုရှားတို့ကိုထောက်ခံတဲ့ယူကရိန်းနိုင်ငံရေးပါတီစီကနေငွေကြေးလက်ခံရယူခဲ့တာသတင်းထွက်ပေါ်လာပြီးတဲ့နောက်အဲ့ဒီတာဝန်ကနေသူဖယ်ရှားခံခဲ့ရတာပါ။မန်နဖော့ကတော့သူ့အပေါ်ဆွဲချက်အစ်စ်တွေအတွက်အပြစ်ရှိကြောင်းတောက်ကြနေမနဲ့တရားရုံးမှာညင်ပါတယ်။ဖက်ဒရယ်တရားသူကြီးအေမီဘာမန်ဂျက်ဆန်ကမျက်မြင်သက်သေထွက်ဆိုမဲ့သူတွေကိုဩဇာလွှမ်းမိုးဖို့ကြိုးစားမှုအပေါ်မျက်ကွယ်ပြုထားလို့မရဘူးဆိုပြီးရောင်နောက်ရုံချင်းဖြစ်တဲ့စက်တင်ဘာလအထိထောင်ထဲမှာချုပ်ထားဖို့အမိန်ချလိုက်တာပါ။သူ့ရဲ့အာမခံကိုပြန်ရုပ်သိမ်းဖို့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကရှောက်ထားတဲ့အတိုင်းတရားသူကြီးကအတည်ပြုပေးလိုက်တာလည်းဖြစ်ပါတယ်
။အမေရိကန်ဒေါ်လာ50ဘီလျံတန်ဖိုးရှိတဲ့တရုတ်နည်းပညာကုန်ပစ္စည်းတွေအပေါ်အခု25ရာခိုင်နှုန်းစီးကျက်မဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကရှေ့ဆက်လှုံ့ဆော်နေတဲ့နေရာကြောင့်ဒီကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံကြီးနှစ်ခုဖြစ်တဲ့တရုတ်နဲ့အမေရိကန်ကြားမှာကုန်သွယ်ရေးပြပကပိုးပြီးတော့အချိန်မြင့်လာနေပါတယ်။တရုတ်နဲ့ကုန်သွယ်ရေးမှာမညီမျှမှုတွေရှိနေတယ်လို့သူယူဆတဲ့အတိုင်းဒီကိစ္စကိုကင်တွယ်သွားဖို့သမ္မတကကတိပြုထားတဲ့အတိုင်းစက်မှုလုပ်ငန်းတွေမှာအရေးပါတဲ့နည်းပညာဆိုင်ရာကုန်ပစ္စည်းတွေအပေါ်အခွန်တိုးစီးကျမဲ့အကြောင်းကိုသမ္မတကတောက်ကြနေမှာပြောဆိုခဲ့တာပါအမေရိကန်ရဲ့နည်းပညာရဲ့ညာနာပစ္စည်းပိုင်ဆိုင်မှုတွေကိုတရုတ်နိုင်ငံတည်းတရားမျှတမှုမရှိဘဲဒီလွှဲပြောင်းရယူနေတာတွေကိုဟန်တားနိုင်ဖို့အတွက်အခုလိုအခွန်စီးကျတာကမဖြစ်မနေလိုအပ်တယ်လို့ဒီလိုလှုပ်ဆောင်ခြင်းအပြင်အမေရိကန်ပြည်ထောင်စုအတွင်းလုံခြုံရေးခွင့်လန်းတွေကိုကာကွယ်ပေးရရောက်တယ်လို့အင်မီရိုကထုတ်ပြန်တဲ့ညင်ညာချက်ထဲမှာလည်းသမ္မတကပြောဆိုထားပါတယ်။တရုတ်ကုန်သွယ်ရေးဝန်ကြီးဌာနပြောခွင့်ရကတော့ဒီခါမှာရှင်တရုတ်ကူးတန်းရောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရကတော့အခုလှုပ်ဆောင်ချက်ဟာကုန်သွယ်ရေးစစ်ပွဲကြီးထွားအောင်လုပ်နေတာလို့ဆိုပြီးတော့တုံ့ပြန်ချပါတယ်။အမေရိကန်ကလှုပ်ဆောင်လာတဲ့အတိုင်းအတာနဲ့ပမာဏအတိုင်းတရုတ်ဘက်ကလည်းအလားတူတုံ့ပြန်သွားမှာဖြစ်ပြီးတော့စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့နိုင်ငံအကြအရင်ကဆွေးနွေးခဲ့တာတွေလည်းဆက်ပြီးတော့အကျုံးဝင်တော့မှာမဟုတ်ဘူးလို့ဆိုပြီးတရုတ်ကူးတန်းရောင်းဝယ်ရေးဌာနပြောခွင့်ရကပြောတာကိုကိုးကားပြီးတော့တရုတ်အစိုးရအပေါ်စင်ဝါသတင်းမှာတောက်ကြနေကဖော်ပြထားတာပါရှင်
။ရှီမင်နိုင်ငံရဲ့အဓိကစိတ်ကမ်းမြို့ဟူဒိုင်ဒါကလေးစိတ်တဲ့အထိဆော်ရီအာရေဗျာဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ဝင်တွေဝင်ရောက်သိမ်းပိုက်နိုင်ပြီဖြစ်တဲ့အကြောင်းရှီမင်အစိုးရအရာရှိတွေကပြောပါရယ်။ဟူဒီတပုံတွေလို့လူသိများတဲ့ရှီယာတပုံတွေလက်ထက်ကနေဟူဒိုင်ဒါမြို့ကိုပြန်လည်သိမ်းယူဖို့အတွက်အာရဗ်မဟာမိတ်တပ်ဖွဲ့တွေကတိုက်ခိုက်နေတဲ့လေးရက်မြောက်ဒီကနေ့စနေနေ့မှာအခုလိုလေးစိတ်ကိုသိမ်းယူနိုင်ခဲ့တာလို့ရှီမင်စစ်ဘက်သတင်းထုတ်ပြန်ရေးရုံးကပြောပါရယ်။ လေဆိပ်ထဲမှာတနတ်သမားတွေမြေမြုပ်မိုင်းနဲ့တခြားပောက်ကွေးရဲ့ပစ္စည်းတွေရှိနေနိုင်မလားဆိုတာကိုတေချာအောင်အချိန်ယူစစ်ဆေးတာတွေလုပ်အောင်မှာဖြစ်တယ်လို့လည်းဆိုပါတယ်။လက်နက်ကင်ပဋိပက္ခတွေဖြစ်နေတဲ့ယီမင်နိုင်ငံမှာအကူအညီလိုအပ်နေသူတွေအတွက်စာနာရိတ်ခါအပါအဝင်လူသားချင်းစာနာမှုအထောက်အပံ့တွေဖြန့်ဝေပေးနိုင်ဖို့မှာဟိုဒေတာမြို့ဟာအရေးပါတဲ့မဟာဗျူဟာကျဒေသတစ်ခုပါ။ယီမင်နိုင်ငံဟာအထူးသဖြင့်ပဋိပက္ခတွေကြောင့်အငတ်ပေးဆိုင်လူနေအခြေအနေကိုရောက်နေတာပါ။နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch အဖွဲ့ကတော့ပဋိပက္ခမှာပါဝင်နေတဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့အယက်သားပြည်သူတွေအတွက်စာနာမှုအကူအညီတွေပေးနိုင်မဲ့လမ်းကြောင်းတွေကိုပိတ်ပင်မဲ့ဆိုရင်သူတို့အနေနဲ့နိုင်ငံတကာရဲ့တန်ခါပိတ်ဆို့မှုတွေခံရနိုင်နေဆိုတာကိုသိအောင်ကုလသမဂ္ဂအလုံးစုံရေးကောင်စီကပြောဆိုသတိပေးဖို့တောက်ကြနေကတိုက်တွန်းထားပါတယ်
ရုရှားနိုင်ငံမှာအကြမ်းဖက်ဝါဒအနောက်အနောက်ရှက်ပေးတာတွေရှိနေတဲ့အတွက်အမေရိကန်နိုင်ငံသားခီးသွားတွေအနေနဲ့ရုရှားကိုခီးထွက်မယ်ဆိုရင်ပြန်ပြီးတော့စဉ်းစားကြဖို့အမေရိကန်နိုင်ငံသားဌာနကဒီကနေ့သတိပေးချက်ထုတ်ပြန်လိုက်ပါတယ်။ကမ္ဘာဖလားဘောလုံးပြိုင်ပွဲကိုအင်ရှင်ဖြစ်တဲ့ရုရှားနိုင်ငံကနေရာ17နေရာမှာလက်ခံကျင်းပပေးနေချိန်မှာအခုလိုသတိပေးချက်ကိုထုတ်ပြန်လိုက်တာပါ။ကမ္ဘာဖလားဘောလုံးပြိုင်ပွဲလိုနိုင်ငံကနဲ့ဆိုင်တဲ့ပြိုင်ပွဲကြီးတွေဟာအကြမ်းဖက်သမားတွေအတွက်ပြစ်မှတ်ဖြစ်နိုင်တယ်လို့ကြေညာချက်မှာသတိပေးထားပါတယ်။အကစားကွင်းတွေပရိသတ်ပွဲကြီးစင်တွေကဘာလက်ခီးသွားတွေအလားများတဲ့နေရာတွေနောက်ကားကိတ်ယထားကိတ်တွေနဲ့အများပိုင်နေရာတွေနေရာအမျိုးမျိုးမှာအကြက်ဖက်သမားတွေပြစ်မှတ်ထားတိုက်ခိုက်နိုင်တယ်လို့လည်းဆိုထားပါတယ်အကြက်ဖက်သမားတွေဟာကြိုတင်သတိပေးတာမျိုးမလုပ်ဘဲတိုက်ခိုက်တတ်ကြသလိုအများပိုင်နေရာတွေမှာဘုံခွဲတိုက်ခိုက်တာမျိုးလုပ်တတ်တယ်လို့ဒီနိုင်ငံသားရဲ့ဌာနရဲ့ကြေညာချက်မှာပြောဆိုထားပါတယ်အမေရိကန်နိုင်ငံသားတွေဟာရုရှားကဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့တခြားအစိုးရအရာရှိတွေရဲ့အနောက်ရှက်ပေးတာကောင်းကောင်းမွန်မွန်ဆက်ဆံတာမျိုးမခံရတာနောက်ငွေညစ်တာမျိုးတွေကိုလည်းမကြာခဏကြုံရလေးရှိတယ်ဆိုပြီးတော့ကြေညာချက်မှာဖော်ပြထားပါတယ်ရှင
် View American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ VOA မြန်မာပိုင်းကနေစနေနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အာဖရိကတိုက်ကနေပင်လယ်ပြင်ကိုဖြတ်ပြီးတော့ 1459 စီးထက်မနေရိုနယ်လိုက်ပါလာကြတဲ့ရွှေပြောင်းဒုက္ခသည်481ဦးကိုစပိန်ရေချောင်းကာကွယ်ကယ်ဆယ်ရေးအဖွဲ့ကကယ်တင်လိုက်ပါတယ်။ဒီထဲမှာကလေးငယ်တွေနဲ့လူသေးအလောင်း၄လောင်းလည်းပါဝင်ပါတယ်။ဂျီဘရတာရေလက်ကြားရဲ့အရှေ့ဘက်ပိုင်းကအယ်ဘိုရန်ပင်လယ်ထဲမှာမြို့ရေတိတ်တိတ်တဲကျနေတာကြောင့်ကျန်နေသေးတဲ့ဆက်လီ၃စင်းကိုခက်ခက်ခဲခဲရှာဖွေခဲ့ရတယ်လို့ကယ်ဆယ်ရေးအဖွဲ့ကပြောပါတယ်။ကယ်ဆယ်ရေးဆက်လေ၉စင်းရဟတ်ရင်တစ်စင်းနဲ့ဥရောပနယ်စပ်ရေးအေဂျင်စီ Frontex ရဲ့လေယာဉ်တစ်စင်းလဲရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာပါဝင်ခဲ့တာပါအကြမ်းဖက်ပဋိပက္ခတွေစီးရဲမွဲတေမှုတွေကြောင့်နေရစွန့်ခွာထွက်ပြေးလာကြတဲ့ဒုက္ခသည်တွေဟာလူမောင်ကိုယ်သမားတွေရဲ့ခနောနီခနောနဲ့ဆက်လေတွေအပျော်ရန်သုံးတဲ့လေမှုတ်သွင်းထားတဲ့လေတွေနဲ့အနေအများလာတဲ့ခီလန်ကတစ်စင်းဥရောပကိုဝင်ရောက်ဖို့ကြိုးပမ်းကြတာပါကုလသမဂ္ဂရဲ့အဆိုအရအခုလိုထွက်ပြေးလာရမှာဒီနှစ်အတွင်းလူပေါင်း962ဦးသေဆုံးခဲ့ရပြီပါပြီ2018ခုနှစ်ပထမ5လအတွင်းဥရောပကမ်းခြေကိုဒုက္ခသည်ပေါင်း 35,455 ဦးရောက်ရှိလာရမှာစပိန်နိုင်ငံကိုရောက်ရှိလာသူတွေကတော့ 11,962 ဦးရှိသွားပြီဖြစ်ပါတယ
် UK နိုင်ငံ Scotland နဲ့မှာရှိတဲ့ Glasgow School of Art တက္ကသိုလ်က Macintosh အဆောက်အအုံတောက်ကြနေညကမီးကြီးကျယ်လောင်ခဲ့ပါတယ်ဒါဟာ၄နှစ်အတွင်းမှာဒုတိယအကြိမ်လောင်တာပါတောက်ချာနေဒေသစံတော်ချိန်ည 17:19 မိနစ်မှာမီးလောင်တဲ့အကြောင်းကိုသတင်းပေးဖုံးရခဲ့တာဖြစ်ပြီးတော့လောလောဆယ်မှာတော့ထိခိုက်သေးခြင်းမသိရသေးတဲ့အကြောင်းစကော့တလန်မိသက်ဌာနကပြောပါတယ်။အကြီးကျယ်လောင်နေတဲ့မီးကိုတော့ဒီစနေနေ့မနက်ပိုင်းအထိမိသက်တပ်ဖွဲ့တွေကမီးငြိမ်းသတ်ဖို့ကြိုးစားခဲ့ကြတာပါ။အခုမီးလောင်မှုသတင်းအထွတ်အင်မတန်မှဝမ်းနည်းရပြီးတကယ်ကိုစိုးရွားတဲ့ဖြစ်ရပါပဲလို့စကော့တလန်အစိုးရခေါင်းဆောင်နီကိုလာစတာဂျွန်ကသူ့ရဲ့ Twitter မှာရေးသားထားပါတယ်။လူတွေအားလုံးဘေးကင်းလုံခြုံဖို့ဆုတောင်းပြီးGlasgow School of Art တက္ကသိုလ်အတွက်စိတ်မကောင်းဖြစ်ရပါတယ်လို့လည်းရေးသားထားပါတယ်။အခုမိလောင်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ Scotland အနုပညာနယ်ပြည်သူ့ကပညာရှင် Charles René Macintosh လွန်ခဲ့တဲ့နှစ်ပေါင်း100ကျော်ကဒီဇိုင်းတုပ်တည်ဆောက်ထားခဲ့တဲ့ Macintosh အဆောက်အဦဟာ2014ခုနှစ်မေလတုန်းကမိလောင်ခဲ့တာကြောင့်ဒေါ်လာသန်းပေါင်းများစွာကုန်ကျခံပြီးတော့ပြန်လည်ပြုပြင်မွမ်းမံမှုတွေလုပ်နေတာဖြစ်ပြီးအခုမိမလောင်ခင်အထိတော့ရှင်းနှစ်မှာပြန်လည်ဖွင့်လှစ်နိုင်ဖို့မျှော်လင့်ထားခဲ့တာဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံမြောက်ပိုင်းဟိမဝန္တာတောင်ချေတောင်နှန်းတွေပေါ်မှာရှိတဲ့ရှင်မလာမြို့ကိုမနေ့ကဖုန်နှင်းသဲတွေပါတဲ့လေပြင်းတွေဝင်ရောက်တိုက်ခတ်သွားပြီးတဲ့နောက်ဒီကနေ့မနေ့အစောပိုင်းမှာတော့တမျိုးလုံးမှာမြူခိုးတွေနဲ့ပိတ်ဖုံနေပါတယ်။တောင်ကြားတစ်လျှောက်မြူခိုးတွေနဲ့လုံးဝပိတ်ဖုံနေပြီးတောင်ပေါ်လမ်းတစ်လျှောက်မီတာ60အကွာအဝေးလောက်သာမြင်ရတဲ့အတွက်မတော်တဆမှုတွေဖြစ်မဲ့အနေအထားလည်းရှိနေပါတယ်။လေပြင်းအားတွေတစ်ချိန်ထိုးအတက်အကျဖြစ်သွားတာကြောင့်အခုလိုဖြစ်ပေါ်ရတာလို့အိန္ဒိယမိုးလေဝသဌာနကပြောပါတယ်။အခုလိုလေပြင်းအားတွေမငြိမ်မြမှုတွေကြောင့် Rajasthan ပြည်နယ်နဲ့အနောက်ဘက်ကတိုက်လာတဲ့လူသေးစီလောက် င်းပြင်ထန်တဲ့တဲလီပြင်တွေဟာမြို့တော်နယူးဒေလီနဲ့မြောက်ပိုင်းအရာကချန်ဒီဂရာမြို့တွေကိုဖြတ်ကျော်တိုက်ခတ်ပြီးတော့ရှင်မလာမြို့တွေကိုဝင်ရောက်တိုက်ခတ်သွားတာဖြစ်ပါတယ်တောင်အာရှဒေသဘက်မှာမိုးရာသီဖြစ်တဲ့ဒီလိုကာလာမျိုးရောက်တိုင်းမုန်တိုင်းတွေတိုက်ခတ်လေးရှိပါတယ်။ဒါပေမဲ့လည်းတိနဲ့မိုးလေဝသအခြေအနေကတော့ပုံမှန်မဟုတ်ပါဘူး။2015ခုနှစ်ကပတ်ဝန်းကျင်လူလူညံ့ညားမှုကြောင့်အိန္ဒိယမှာလူပေါင်း 2.5 သန်းထက်မနည်းသေဆုံးခဲ့ရပါတယ်။ဒါဟာအခြားကမ္ဘာနိုင်ငံတွေနဲ့ပုံများတဲ့အခြေအတွက်ဖြစ်တယ်လို့ပတ်ဝန်းကျင်ညံ့ညားမှုနဲ့ကျန်းမာရေးဆိုင်ရာ Lancet Commission ကပြောပါတယ်။
2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာအခုကျမတို့သတင်းကြေညာနေတဲ့အချိန်မှာပဲကစားနေကြတဲ့အာဂျင်တီးနားနဲ့အိုက်စ်လန်ပွဲမှာတော့ပထမပိုင်း45မိနစ်မှာတကူတကူစီနဲ့ရထားပြီးတော့အခုဒုတိယပိုင်းကိုအကျိတ်နဲ့ဆက်ပြီးတော့ရှင်ပြိုင်နေတော့ဖြစ်ပါတယ်။အာဂျင်တီးနားအတွက်ပယ်နယ်တီရပေမဲ့လို့မက်ဆီကန်သွင်းလိုက်တဲ့ဒီဘောလုံးကိုတော့အိုက်စ်လန်ကုသမားကကာကွယ်နိုင်ခဲ့တာပါ။ဒီမတိုင်ခင်ပြီးခဲ့တဲ့နိုင်ပိုင်းတုန်းကကံပြီးသွားတဲ့အုပ်စုစီကနာမည်ကျော်ပြင်သစ်တဲ့ဩစတြေးလျပွဲမှာတော့ပြင်သစ်အသင်းဟာထင်သလောက်ခြေစွမ်းမပြနိုင်ခဲ့ပေမဲ့လို့နှစ်ဂိုးတစ်ဂိုးနဲ့အနိုင်ရပြီးတော့ကံကောင်းစွာနဲ့ပဲဒီအဖွင့်ပွဲမှာသုံးမှတ်ရသွားပါတယ်။ပထမပိုင်းမှာဂိုးမရှိသေးရင်နဲ့အဆုံးသတ်သွားတဲ့ဒီပွဲရဲ့ဒုတိယပိုင်း58မိနစ်ကြာမှပြင်သစ်အသင်းရတဲ့ပယ်နယ်တီဂိုးကိုဂရစ်မန်ကကန်သွင်းတာကြောင့်အဖွင့်ကိုရခဲ့တာပါ။ဒါပေမဲ့သိပ်မကြာခင်62မိနစ်မှာပဲဩစတြေးလျအသင်းကပယ်နယ်တီပြန်ရပြီးတော့ခြေပကိုသွင်းလိုက်နိုင်တာဖြစ်ပါတယ်။မိနစ်80မှာတော့ပြင်သစ်အတွက်အနိုင်ကိုကိုတိုက်စစ်မှုပေါ့ကဘာကတင်သွင်းလိုက်တာကြောင့်မလို့ဒီပြင်သစ်အသင်းငိုးတကိုးနဲ့အနိုင်ရခဲ့တာပါဒီပွဲမှာပြင်သစ်အသင်းရသွားတဲ့ဂိုးနှလုံးစလုံးအတွက် VAR လို့ခေါ်တဲ့ Video Assistance Referee Video နည်းပညာနဲ့စောင့်ကြည့်မှတ်တမ်းတင်ဆုံးဖြတ်တဲ့နည်းကိုအကူအညီယူပြီးတော့ဆုံးဖြတ်ချက်ချရတာကြောင့်ဒါဟာဖြင့်ဒီနှစ်ကမ္ဘာဖလားပွဲမှာမှစပြီးတော့သုံးတဲ့ VAR နည်းပညာကိုဒီပွဲမှာအရင်ဆုံးအသုံးပြုလိုက်တာပါနောက်ထပ်ကံမဲ့ပွဲတွေကတော့ဒီမြန်မာစံတော်ချိန်ည10နာရီခွဲမှာအုပ်စုစီကပီရူးနဲ့ဒိမက်နောက်တနင်္ဂနွေမနက်10နာရီခွဲမှာအုပ်စုဒီကခရိုအေးရှားနဲ့နိုင်ဂျီးရီးယားအသင်းတို့ရှင်ပြန်ကစားကြမှာဖြစ်ပါတယ်။မနေ့တောက်ကြနေ့ကပွဲမှာတော့ဥရောပထိပ်သီးနှစ်သင်းဖြစ်တဲ့အုပ်စုဘီကပေါ်တူဂီနဲ့စပိန်တို့အကြိမ်နဲ့ရှင်ပြန်ကစားခဲ့ကြတာမှာတစ်ဖက်3ဂိုးစီနဲ့တည်ကြခဲ့တာပါရှင်။
အမေရိကန်ပြည်ထောင်စုရဲကိုမက္ကဆီကိုနဲ့ဆက်ကတဆင့်တရားမဝင်ဝင်ဖို့ကြိုးစားကြသူတွေထက်ကကလင်းငယ်ရီကိုနှက်ဆက်ဒေတာတွေမှာမိပါတွေနဲ့ခွဲပြစ်လိုက်တဲ့လို့ရဲ့အတွက်တမနာဒေါ်နယ်ထရမ့်ကဒီမိုကရက်တစ်ကိုဆက်ပြီးတော့ပြတင်ပြောဆိုနေပါတယ်။မိသားစုဝင်တွေကိုခွဲပြစ်တဲ့လို့ရဲဟာရက်ဆက်တဲ့ဥပဒေပြုလုပ်ငန်းအစီအစဉ်ဖြစ်တဲ့ဆိုပြီးတမနာထရမ့်ကတွစ်တာမှာမနေ့တောက်ကြနေ့ကရေးသားခဲ့တာဖြစ်ပါတယ
်စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပါ။တပြိုင်တည်းထုတ်လွှင့်ပေးနေတာမို့အချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးစနေညအတွက်အထိတ်တန်းရောက်သတင်းလွှာတပုတ်ကိုတင်ဆက်ပေးကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာမြမအစိုးရထုတ်ပြန်ထားတဲ့သတင်းအချက်အလက်တွေကိုအပြည့်အစုံမရတာကြောင့်ဒုက္ခသည်တွေပြန်လာမဲ့အစီအစဉ်နှောင့်နှေးနေရတယ်လို့မြမအစိုးရတာဝန်ရှိဝန်ကြီးကပြောဆိုလိုက်ပေမဲ့ဒုက္ခသည်တွေဘက်ကတော့သူတို့ရဲ့လုံခြုံရေးအပါအဝင်တောင်းဆိုထားတဲ့အချက်တွေကိုမြမအစိုးရဘက်ကတရားဝင်လိုက်ရောချင်းမရှိသေးတာကြောင့်အခုချိန်ထိမပြောင်းနိုင်ကြသေးဘူးလို့ပြောပါတယ်။အကြောင်းအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံသဘောတူညီချက်အရဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးကိစ္စမှာပြီးခဲ့တဲ့ဇန်နဝါရီလတွေကစပြီးမြမအစိုးရကလှုပ်ဆောင်နေပေမဲ့ဒုက္ခသည်တွေကတော့တည်တည်သာသာပြန်လည်ဝင်ရောက်လာတာမျိုးမရှိသေးပါဘူး။ဒါကြောင့်ဒုက္ခသည်တွေပြန်လာနိုင်ရေးကိစ္စနဲ့ပတ်သက်လို့တတလောမြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Wagner နဲ့ဆွေးနွေးချိန်မှာအဲ့ဒီအကြောင်းကိုရှင်းပြခဲ့တယ်လို့မြန်မာအစိုးရအဖွဲ့ဝင်လူမှုဖွံ့ဖြိုးရေးကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားရာရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ
်။အခုဟိုဘက်မှာဒုက္ခရောက်နေတဲ့လူတွေကသူတို့ဒီဘယ်လိုပြန်လာရမလဲဆိုတဲ့ဒီဘုနဲ့နိုင်ငံသဘောတူညီချက်တိုင်းဆောင်ရွက်ရမယ့်လုပ်ငန်းသိလဲမသိဘူးစလို့ကိုမရဘူးဘာလို့လဲဆိုတော့သူတို့ကဘယ်သူမှ information လာမပေးဘူးအဲ့လိုမျိုးစဖို့လဲဘာမှလာမပြောဘူးဆိုတဲ့အတွက်ကြောင့်သူတို့ကဘယ်လိုလုပ်ပြောဘယ်သူဆက်သွယ်နဲ့ဘယ်လိုစရမလဲဆိုတာမျိုးတွေဖြစ်နေတယ်ဘာလို့ကျွန်တော်တို့ message ချပို့ကြတယ်အဲ့လိုပဲဟိုသဘောတူညီလမ်းကြောင်းမှုဖယ်နေသူ့ဘက်သူပြန်ဝင်လာတဲ့လူတွေကအဲ့တိုင်းပဲပြောတယ်ပုံမှန်ဒီလိုမရဘူးမနေကျွန်တော်ဒုက္ခတွေရောက်နေတယ်သူတို့လည်းမိုးရသည်မုတ်တုံရသည်လည်းရောက်နေတယ်ကြောင့်မလို့သူတို့ပြစ်သိပ်ပြန်လာခြင်းနဲ့ဒါပေမဲ့ပြန်လာဖို့ခက်နေတယ်ဆိုတဲ့ဟာလေအဲ့ဒါမျိုးနဲ့ပတ်သက်လို့ကျွန်တော်ကစူလာကမှဒုက္ခစီလို့ပြောပြတဲ့ခါကျတော့ तू ကတိုက်တွန်းမယ်တဲ့ तू အခုသွားမှာတဲ့ဘင်္ဂလားဒေ့ရှ်ဘက်ကို तू ရောက်မှာတဲ့ရောက်ရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုက်တွန်းမှာမယ်လို့ तू ပြောသွားတယ
်ဒုက္ခသည်တွေပြန်လာရေးအစီအစဉ်နှောင့်နှေးနေတာနဲ့ပတ်သက်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကအဲ့လိုပြောပေမဲ့ဒုက္ခသည်တွေအနေနဲ့ကတော့သတင်းအချက်အလက်မရလို့မပြန်ကြသေးတာမဟုတ်ပဲနိုင်ငံသားဖြစ်ခွင့် လူလာစွာတွာလာခွင့်အပါဝင်သူတို့လူလာတဲ့တောင်းဆိုချက်တွေကိုမြန်မာအစိုးရကအာမခံအကောင့်ထဲပေါ်ပေးမယ်ဆိုတဲ့ဂတိစကားတွေကြားရတဲ့အချိန်ကြမှသာရခိုင်ပြည်နယ်မှာပြန်လည်အခြေချဖို့စဉ်းစားထားကြောင်းဘင်္ဂလားဒေ့ရှ်နယ်စပ်ဘာလူခါလီဒုက္ခသည်စခန်းကကိုအစ္စလာမ်ကပြောပါတယ်
ကျွန်တော်တို့ပြန်ဖို့ကတော့သူတို့ဘင်္ဂလားဒေ့ရှ်အစိုးရလည်းခက်လန့်တာရှိတယ်ဒါပေမဲ့ကျွန်တော်တို့ရဲ့တောင်းဆိုချက်ကိုအပြေအဝမရမရှိမြန်မာအစိုးရကလက်ခံမဲအစီအစဉ်မရှိသေးတဲ့အတွက်ကြောင့်ကျွန်တော်တို့မပြန်ခဲ့တာပါကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့အစည်းများဒီမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုကျွန်တော်ဒုက္ခသည်စခန်းကိုရောက်တရားရှိမှလဲကျွန်တော်တို့ဒီရဲ့တောင်းဆိုချက်ကိုတင်ပြခဲ့တယ်။နောက်မြန်မာအစိုးရဘက်ကဒေါက်တာဝင်းမြတ်ရဲ့ခရီးစဉ်မှာလဲကျွန်တော်တို့လက်မဲ့တူပြီးတော့တောင်းဆိုခဲ့တယ်။အဲ့ဒီတောင်းဆိုချက်ကိုလက်မှတ်ကမရှိကာလပဲတော့ကျွန်တော်ကသွားဖို့အစီအစဉ်မရှိပါဘူးခင်ဗျာ
။မြန်မာအစိုးရကတော့1982ခုနိုင်ငံသားဖြစ်ခွင့်ဥပဒေပေါ်အခြေခံပြီးပြန်ဝင်လာမဲ့ဒုက္ခသည်တွေရဲ့အခွင့်အရေးကိုဖော်ဆောင်သွားမှာဖြစ်တယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်ဤကပြောပါတယ
်။ခုနအခွင့်အရေးကိုခုနပြောတဲ့အတွက်ကြောင့်သူတို့ရဲ့ပြန်ဝင်လာမဲ့သူတွေရဲ့အခွင့်အရေးကဥပဒေအရရရှိမှာပဲ။ရရှိဖို့အတွက်ကဆောင်ရမယ့်လုပ်ငန်းစဉ်တွေရှိတယ်။အဲ့ဒီလုပ်ငန်းစဉ်တွေအကုန်လုံးကျွန်တော်တို့ကပြင်ဆင်ထားပြီးသားစထားပြီးသားဖြစ်တဲ့အတွက်ကြောင့်ပြန်ဝင်လာတဲ့သူတွေရည်တည်ရလိုက်တဲ့အခွင့်အရေးတွေအကုန်ရမှာ။ဆိုတဲ့အတွက်ကြောင့်ဒါအတွက်ကလည်းသူတို့မသိဘူးဖြစ်နေတယ်လွှမ်းမိုးမှုတွေသူတို့မှရှိနေနိုင်တယ်အခုတော့တီးအောင်ကျွန်တော်တို့ကအမီးမျိုးစုံနဲ့ဆောင်ရွက်နေတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီအတွက်ကိုလည်းပြန်ဝင်လာရင်ပုံမှန်တိုင်းကျွန်တော်တို့ကဆောင်ရွက်သွားမှာဖြစ်တယ်ရရှိမယ့်အခွင့်အရေ
းဘင်္ဂလားဒေ့ရှ်နေစဒုက္ခသည်စခန်းကထောင်ချီတဲ့ဒုက္ခသည်တွေဟာပြန်လည်အခြေချနေထိုင်ခွင့်ရမယ့်အစီအစဉ်နဲ့ပတ်သက်လို့ဇွန်လ16ရက်ဒီကနေ့မှာမြန်မာအစိုးရကဆန္ဒပြတောင်းဆိုတာတွေလုပ်ခဲ့ကြောင်းကိုအစ္စလာမ်ကပြောပါတယ
်ဆန္ဒပြဝေးပြုလုပ်ခြင်းရဲ့အကြောင်းအရာတော့မြန်မာအစိုးရနဲ့ရန်ဂျာဒုက္ခသည်များအတွက် agreement ဆိုင်ချုပ်ဆုံးချတဲ့အခါရန်ဂျာတောင်းဆိုများပါဝင်ခွင့်ပြုရေးဒုတိယရှမရန်ဂျာနာမည်ကြီးဘုံရှိသောနာမည်ကြီးတစ်ခုရှိတာကိုဖော်ပြခြင်းနဲ့ဒုတိယရှမမြန်မာအစိုးရနဲ့ UNESCO UNDP MOU လာမယ့်တူတာကိုအဲ့ဒီ MOU မှာရွမ်းဂျာအမည်နဲ့နိုင်ငံသားအကွာရေးအဘယ်ဝပါဝင်ခြင်းရှိမရှိဖော်ပြခြင်းမရှိဒီကိုစစ်ကြမ်းမိကြောင်းနဲ့ရွမ်းဂျာဒုက္ခသည်များနဲ့ညီနိုင်ဆောင်ရမှုပြုလုပ်ဖို့အတွက်တောင်းဆိုခြင်းဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ် Miss Christine Wagner ဟာရခိုင်ပြည်နယ်မောင်းနှောဘူးသီးတောင်ကိုတွားရောက်မှာဖြစ်တယ်လို့မြန်မာနိုင်ငံခီးစဉ်အပြီးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့လည်းတွားရောက်တွေ့ဆုံမှာပါမြန်မာနိုင်ငံမှာရှိနေစဉ်အတွင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဇွန်လ15ရက်နေ့မှာတွေ့ဆုံခဲ့ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ကိုလိုနီခေတ်အင်္ဂလိပ်အစိုးရလက်ထက်မှာဘင်္ဂလားဒေ့ရှ်ကနေသူတို့ကိုခေါ်သွင်းလာတာသာဖြစ်ပြီး1882ခုသံကောင်းစီရင်အရာရှီးယိုက်ပထန်မွတ်စလင်ဆိုတာသာရှိပြီးမြန်မာနိုင်ငံမှာရိုဟင်ဂျာဆိုတာမရှိဘဲဘင်္ဂလီတွေအဖြစ်သာလက်ခံထားကြောင်းမစ်ဘာဂနာကိုရှင်းပြခဲ့တယ်လို့တမရော်ကဝေးဦးစီးချုပ်ယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ရုရှားနိုင်ငံကအင်ရှင်နိုင်ငံအဖြစ်ကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲနဲ့ဆက်စပ်တဲ့သတင်းတော်တစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်အားကစားတဲ့နိုင်ငံရေးမရောထွေးဖို့ပြောတဲ့အတန်ဒီမော်စကိုမြို့တော်ရဲ့လမ်းတွေပေါ်မှာမကြာခဏပြောတဲ့ကြားရပေမဲ့လည်းဒီနှစ်ကမ္ဘာဖလားဘောလုံးပွဲတွေကိုရုရှားနိုင်ငံကအင်ရှင်နိုင်ငံအဖြစ်လက်ခံကျင်းပနေတဲ့အတွက်နိုင်ငံရေးကိစ္စတွေကိုတော့ရှောင်လွှဲဖို့တော့မလွဲလှပါဘူးယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်တုတ်သွင်းလိုက်ပြီးတဲ့နောက်နိုင်ငံတကာကနေတန်းခတ်ပိတ်ဆို့ခံရကြချိန်မှာပဲရုရှားသမ္မတဘက်ကတော့ကမ္ဘာဖလားဘောလုံးပွဲတွေကအထူးကြံဖြစ်နေတဲ့အခြေအနေတွေကိုကြော်လွှားနိုင်မှုညှော်မှန်းနေတာပါဒီကြောင့် VOA သတင်းတောက် Henry Richway ရဲ့သတင်းဆောင်မကိုတော့ကိုအောင်လွင်ပြောပြပေးပါရှင
်ကမ္ဘာဖလားဘောလုံးပွဲစဉ်ဆက်မှာပဲ sorry အသင်းကို၅ခုပြန်နဲ့နိုင်ရလိုက်တဲ့အတွက် Asian Russia အတွက်ပွဲထွက်ကောင်းခဲ့ပါတယ်မော်စကိုမြို့တော်မှာထောင်ချီတဲ့ဘောလုံးပြည့်သက်တွေပြည့်နေနေခဲ့တယ်လို့ကမ္ဘာတဝန်းကတန်းနဲ့ချီတဲ့ပြည့်သက်တွေလည်းရုံမြင့်တန်ကြားကနေအားပေးခဲ့ကြတာပါကနေဒီမော်စကိုစင်တာသုတေသနဖွဲ့ကအန်ဒရီကိုလက်စနီကော့ဖ်ကတော့ဒီလိုနိုင်ငံတကာကအာရုံစိုက်ခံရတဲ့ဘောလုံးပွဲတွေနဲ့ရုရှားနိုင်ငံရဲ့ပုံရိပ်ကောင်းလာဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ကမျှော်လင့်နေတယ်လို့ဆိုပါတယ
်ဒီဒီဂျိန်ကဘာဖလားဘွဲကပူတင်ကိုယ်တိုင်အတွက်အင်မတန်မှအရေးကြီးပါတယ်သူကိုယ်တိုင်နဲ့ရုရှားနိုင်ငံရဲ့ပုံရိပ်ကိုပြောင်းလဲရမှာအထောက်အကူဖြစ်နိုင်တယ်ဆိုတဲ့တွက်ကိန်းနဲ့သူရဲ့ဒုတိယစာမျက်နှာလို့ဆိုကြတဲ့ခင်မင်ရင်းနှီးတဲ့မျက်နှာကိုပြသဖို့အတိအကျရည်ရထားတာပါ
အနောက်နိုင်ငံတွေနဲ့ရုရှားကြားမပြေမလည်ဖြစ်ခဲ့တဲ့အကြောင်းရင်းတွေထဲမှာတော့2014ခုနှစ်တုန်းကယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်ပြီးခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်သွင်းလိုက်တဲ့ကိစ္စမ လေးရှားလေကြောင်းလိုင်းက MH17 လေယာဉ်ပစ်ချက်မှုမှာရုရှားရဲ့မစ်ဆိုင်းတုံးထိမှန်ခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေတွေ့ရှိထားတဲ့ကိစ္စစီးရဲနိုင်ငံမှာသမ္မတဘာရှားအာဆတ်ဘက်ကကူတိုက်ပေးနေတဲ့ကိစ္စဗြိတိန်နိုင်ငံမှာရုရှားနှစ်ဖက်တရှိုတရောင်းနဲ့တမိဖြစ်သူတို့ကိုအစိတ်ခတ်လှုပ်ကြံမှုကိစ္စတွေလည်းပါဝင်ပါတယ်။လန်ဒန်ချေဆိုင် Henry Jackson Society သုတေသနအဖွဲ့ကရုရှားရဲ့ကျွမ်းကျင်သူ Andrew Foxall ကတော့ရုရှားသမ္မတဟာကမ္ဘာဖလားဝက်ကိုအသုံးချလာလိမ့်မယ်လို့ဆိုပါတယ်။
One looks at the soft power gains Russia got from the 2014 Winter Olympics in Sochi.
Natalia Sochi saw the Olympic Aza Pueblo ga ni Russia နိုင်ငံတတမရေးရအမျက်ထွက်ခဲ့ပေမဲ့ Crimea ဒေသကို Russia နိုင်ငံနဲ့တူးတွင်းလိုက်တဲ့အတွက် Aza Pueblo ပြည်ပွဲမကျင်းပခင်မှာပဲရထားသမျှလက်လွတ်ခဲ့ဘူးတဲ့အကြောင်းနဲ့ဒီဒီချိန်မှာလဲ Russia ကအင်အားကြီးနိုင်ငံတစ်ခုဖြစ်ပြန်လည်ဥမော်လာတယ်ဆိုတာကိုနမူနာအဖြစ်ပြသဖို့ကမ္ဘာဖလားဝက်ကို Russia သမ္မတကအသုံးချလာနိုင်တယ်လို့အနောက်နိုင်ငံတွေအနေနဲ့လဲကမ္ဘာဖလားဘောလုံးပွဲတွေမှာပါဝင်လာခြင်းအဖြစ်သမ္မတပူတင်ဖြစ်စေခြင်းတို့ဖြစ်လာနိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်း Russia ရဲ့ကျွမ်းကျင်သူ Andrew Foxall ကပြောဆိုသွားခဲ့တာပါ။ပထဝီဝင်နိုင်ငံရေးဟာအားကစားဝါသနာရှင်တွေအတွက်အရေးမကြီးပေမဲ့အနောက်နိုင်ငံတွေအတွက်တော့အရေးပါတဲ့ကိစ္စတစ်ခုပါ။အထူးသဖြင့်အနောက်နိုင်ငံတွေအနေနဲ့ကမ္ဘာဖလားပွဲမှာပါဝင်ခြင်းအဖြစ် Russia ရဲ့အတိတ်ကလွတ်ရက်တွေကိုပြည်ဖုံးကားချရာရောက်မှာစိုးရိမ်နေကြပါတယ်။ဒါပေမဲ့လည်းကမ္ဘာဖလားဘောလုံးပွဲကျင်းပရုံနဲ့ကမ္ဘာအလယ်မှာအထူးချန်ဖြစ်နေတဲ့အခြေအနေတွေကိုရုရှားနိုင်ငံအနေနဲ့ကြော်လွှမ်းနိုင်မှာမဟုတ်တဲ့အကြောင်းအကဲခတ်တွေတုံ့တက်နေကြပါတယ်။
К сожалению, это огромный пласт работ по демонтажу того, что уже понаделал.
Лёгкие дымя ри го чи пьет бу 조사야매케이사리대본니시니바레. Лэ ши нэнгэ ей ачи ни я, Россия а ни не Юкрейн а ши ваин га пири пакха ри го лэ ме ят най ма у. Краймия го лэ Юкрейн го бе ло ма пян ат ма мо хоу ба у. Ачи нао ни ба би. Анао нэнгэ ни не а ле нэ суй нуй пьо су ло дэ.နိုင်ငံရေးဆန္ဒရှိတယ်ဆိုတာကိုလည်းရုရှားဘက်ကပြသဖို့အစင်းသင့်မဖြစ်သေးပါဘူ
းဆိုချီအိုလံပစ်နဲ့ကမ္ဘာဖလားဘောလုံးပွဲတွေလိုအပျော်ဆွေးနည်းနဲ့ဩဇာထူထောင်တာတွေအပြင်ယူကရိန်းနဲ့ဆီးရီးယားမှာစီးရီးယားပါဝင်ပတ်သက်မှုတွေကြောင့်ရုရှားသမ္မတဟာပြည်တွင်းမှာထောက်ခံမှုတွေရရှိနေတာပါဒါပေမဲ့လည်းသမ္မတပူတင်လက်ရှိရရှိခံစားနေရတဲ့ထောက်ခံမှုတွေကိုစက်ထိတ်ထားနိုင်မှုရှေ့ဆက်ဘလို့ခြေလှမ်းတွေလှမ်းလာမလဲဆိုတာကတော့မေးခွန်းအဖြစ်ရှိနေစေဖြစ်တဲ့အကြောင်းလဲအကဲခတ်တွေထောက်ပြနေကြပါတယ်ခင်ဗျာ
ကိုအောင်လင်းဦးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညကျန်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်ပြီးတော့စနေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရပါမယ်မြန်မာရိုးရလက်ဝေကစားနည်းဟာလက်အိတ်မပါပဲကြံ့ကြံ့တန်းတန်းကစားရတာဖြစ်တဲ့အတွက်အမျိုးသမီးလက်ဝေထိုးသူတွေအင်မတန်နဲပါတယ်လက်ဝေကိုဝါသနာပါလွန်းလို့ကစားသူတွေလောက်သာလောလောဆယ်ရှိပါတယ်ဒါကြောင့်မလို့လက်ဝေမယ်တွေကအိန်းနီချင်းထိုင်းနိုင်ငံကမွေထိုင်းလက်ဝေမာလိုမျိုးအမျိုးသမီးလက်ဝေအားကစားသမားတွေပိုများလာစေဖို့မျှော်လင့်နေပါတယ်ဒီမြန်မာအမျိုးသမီးလက်ဝေအားကစားသမားတွေပိုပြီးတော့မှပေါ်ထွက်လာအောင်နောက်ပြီးတော့နိုင်ငံတကာအားကစားပွဲတွေအထိဝင်ပြီးတော့ပြိုင်နိုင်အောင်လို့မြမရိုးရလက်ဝေအဖွဲ့ချုပ်ဘက်ကဘာရင်းများလုတ်ပေးနိုင်ပါသလဲမြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကဒီသတင်းပတ်ရဲ့မြမတခွင်အစီအစဉ်ကနေတင်ဆက်ပေးထားပါတယ်ရှင
်ထိုင်းနိုင်ငံမှာတော့သူတို့ရဲ့ရိုးရလက်ဝေဖြစ်တဲ့မြို့ထိုင်းကိုအမျိုးသမီးတွေဝင်ရောက်ကစားတာတွေရှိနေကြပါမယ်မြန်မာနိုင်ငံမှာတော့မြမရိုးရလက်ဝေအာဇာနည်ကိုမြမအမျိုးသမီးတွေဝင်ရောက်ကစားတာကတော့မရှိသလောက်နဲ့ပါနေတဲ့အခြေအနေမှာရှိနေပါတယ်။ဒါကြောင့်မြမအမျိုးသမီးလက်ဝေအာဇာနည်တွေအများအပြားပေါ်ထွက်လာဖို့နဲ့နိုင်ငံတကာပွဲတွေမှာဝင်ရောက်ရှင်ပြိုင်နိုင်အောင်မြမရိုးရလက်ဝေအဖွဲ့ချုပ်ကနေပြုစုပြောင်းထောင်နေပါတယ်။ဒါကြောင့်မြမရိုးရလက်ဝေအဖွဲ့ချုပ်ကအမှုဆောင်တစ်ယောက်ဖြစ်တဲ့ဦးဆိုင်စောစောကတော့အမျိုးသမီးလက်ဝေမယ်ရီပေါ်ထွန်းလာဖို့အတွက်ပြိုင်ပွဲတွေမှာအမျိုးသမီးလက်ဝေပွဲစဉ်တွေကိုထည့်သွင်းပေးနေတယ်လို့အခုလိုပြောပါတယ်
။ဟိုအဓိကကတော့ဦးရောကဒီအမျိုးသမီးလက်ဝေးပွဲကအခုကြီးစတာပေါ့နော်ဒါအမျိုးသမီးနဲ့အမျိုးသားမှာတော့များသောအားဖြင့်တော့အမျိုးသမီးဆိုတော့ဒီလိုကြံ့ကြံ့တန်းတန်းအားကားနည်းကိုဟိုငကိုရဲရပေါ့တဘာဝရငကိုရဲရနဲတယ်လေကစားရနဲတယ်တော့တော်တော်လေးဝါနာပါမတော်တော်လေးတတိကောင်းပါပဲဒါရင်ဆိုင်ထိုးရတဲ့ပွဲပေါ့နော်ဆိုတော့ဥရောအနေနဲ့ကတော့လောလောဆယ်မှာပြိုင်ပွဲတွေကျင်းပပေးမယ်ပြိုင်ပွဲကျင်းပပေးခြင်းအပြင်ကလပ်သင်းတွေမှာမွေးထားတဲ့အမျိုးသမီးလေးတွေကပွဲရလာမယ်ပေါ့နော်ဒါဥရောပြီးခဲ့တဲ့မကြာသေးမော်လမြိုင်မှာလုပ်တဲ့ပွဲဆိုရင်ဒေါက်တာထက်ပေးတယ်အခုဒီပြည်နယ်တိုင်းပွဲမှာဆိုတဲ့ဟိုလူတန်းတန်းပါတယ်အလူတန်းတန်းပါတယ်အဲသူတို့တွေလာပြိုင်ကြတယ်အဲ့လိုပွဲလေးတွေဟိုမှာအမျိုးသမီးပွဲလေးတွေဦးတို့ထက်ပေးခြင်းအဖြစ်ကလပ်တင်းမှာငွေထားတဲ့ကလေးတွေလည်းအဆင်ပြေသွားမယ်ပေါ့နော်အဲ့လိုနည်းနဲ့ထပ်ပြီးတော့ဘွားမရလာပေါ့ပြီးလို့ရှိရင်ဦးတို့ကဟိုဖြစ်နိုင်လို့ရှိရင်ဦးနိုင်ငံတကာမှာလည်းနိုင်ငံအမျိုးသမီးပွဲတွေရှိတယ်ဒါပေမဲ့သူတို့သွားထုတ်ဖို့ဆိုရင်ဦးတို့ရွေးရလို့နဲ့ဘာသဘောတရားကွာနေလဲသူတို့အမှတ်ပေးစင်ကိုဦးစားပေးဖြစ်တဲ့အတွက်နိုင်ငံသားသွားထုတ်ဖို့အတွက်ဆိုဦးတို့ကတိတိကျကျသူတို့ကိုပြန် training လုပ်ပေးရမယ် အမှန်ယူနေစနဲ့ပေါ့နော်အဲလိုလေးပေါ့အဲလိုလိုနဲ့တော့ဥတို့သွားနေပါလေလူသမီးကြီးများလောင်ပေါ့နော
်မြမရိုးရလက်ဝဲအားကစားသမားတယောက်ဖြစ်တဲ့နော်အုံမဆိုးကတော့မြမနိုင်ငံကလက်ဝဲပြီးစားတဲ့အမျိုးသမီးတွေအခုထပ်ပေါ်ပေါ်ထွက်လာပြီးကောင်းကောင်းလေးချင်နိုင်ပါနော်တခြားနိုင်ငံကအမျိုးသမီးတွေတန်တူရှင်ပြိုင်နိုင်မှာဖြစ်တယ်လို့ဆိုပါတယ်ဒါအပြင်မြမရိုးရလက်ဝဲကိုထိုင်းနိုင်ငံကမှုထိုင်းလို့ထုံပေါက်စီချင်းပြီးမျိုးသမီးအားကစားသမားတွေအများအပြားထွက်ပေါ်လာဖို့ကိုလည်းသူမအနေနဲ့မျှော်လင့်နေပါတယ်
ကိုရိုးရလက်ဝဲကိုကစားမယ်ဆိုရင်တော့ဗောသူများတွေသူများနိုင်ငံကလည်းသူတို့မှုထိုင်းနေလို့ဗောအဲ့လိုမျိုးကစားနေကြတဲ့မြန်မာတွေဆိုရင်သူတို့ထိုင်းနေဆိုတော့ပေါက်နေတယ်မြန်မာဆိုလည်းမြန်မာရိုးရအမျိုးသမီးပေါ်ထွက်လာပြီဆိုတော့အဲ့လိုမျိုးပေါက်စေချင်တယ်ဗောအဲ့လိုမျိုးကစားစေချင်တယ်အများကြီးကစားစေချင်တယ်ဗောအများကြီးကစားမှလည်းအများကြီးလက်ချင်းပဲတွေရလာမယ်လက်ချင်းမှမတယောက်နဲ့တယောက်စပန်းနေဆိုလို့ရှိရင်လက်ရည်တွေတက်လာမယ်ပြန်ဝမ်းမှတကယ်ထိုးတယ်လို့မျိုးလက်ချင်းတာဗောစင်အောင်မှလက်ချင်းစင်အောင်မှလက်ချင်းမှစင်ပေါ်မှာပါလေအဲ့ဒါတော့မှထွက်ဝက်လောက်ပဲပါတာဗောတရရခိုင်နှုံးမှာ50ရခိုင်နှုံးလောက်ပဲပါတယ်ဆင်အောက်မှာအများကြီးထိုးရတော့မှာဆင်ပေါ်မှာအဲ့လောက်ပဲပါတယ်အဲ့လိုမျိုးများများလုတ်ပေးနိုင်လေပိုကောင်းလေ
အခုချိန်မှာတော့မြမအယူရလက်ဝဲမယ်ဘရိုနီကာရဲ့ MMA ပြိုင်ပွဲမှာရှင်ပြိုင်ထိုးတက်ခဲ့ပုံတွေကြောင့်အမျိုးသမီးတွေလက်ဝဲအားကစားကိုပုံမစိတ်ဝင်စားလာကြပြီးကစားသမားတစ်တူကိုလည်းကလပ်တွေကထပ်ပြီးကြိုးထောက်လာပြီးရှိလာပါတယ်ဒါကြောင့်အဲ့လိုနာမည်ကြီးစံပြအမျိုးသမီးလက်ဝဲအားကစားသမားတွေထပ်ပြီးထွက်ပေါ်လာမယ်ဆိုရင်တော့မျိုးသမီးလက်ဝဲအားကစားသမားတွေအခုထပ်ပိုထွက်လာနိုင်တယ်လို့လည်းဦးဆိုင်စတော်ကအခုလိုပြောပါသေးတယ်
။ဟုတ်ပါအခုတို့မိကလေးတွေအခုပေါ်လာတာဒီမနစ်ကဘရိုနီကာအောင်မှုကြောင့်ပါတယ်။ဘရိုနီကာကိုအားကျပြီးတော့အများကြီးပြန်ကစားလာကြတာပေါ့နော်။အဲ့တော့ဘရိုနီကာဘာပဲပြောစထွက်လိုက်တဲ့အချိန်မှာအဲ့နိုင်ငံသားနဲ့ထိုးလိုက်တဲ့ကမှာသူတေရွားတယ်အပေါ်စီးလဲရွားတယ်။အဲသူ့ရဲ့ဟိုဆက်တော့အယုတ်ကလေးတည်းမဆိုးဘူးပေါ့နော်။သူ့ရဲ့ performance တွေကောင်းတဲ့ခါကြောင့်သူ့ကိုအားကျပြီးတော့အခုမိကလေးတော်တော်များများထိုးလာတယ်။အဲ့လိုမျိုးအဲ့လိုမျိုးဥရောကစိတ်ဝင်စားစရာမိကလေးတွေညံ့ညံ့ညံ့ဥရောပေါ်ထွက်လာအောင်ပေါ့နော်တော်တဲ့ကလေးတွေပေါ်လာရင်သူတို့အားကြပြီးတော့နောက်ကလိုက်လာဒါအရင်တော့လည်းဥရောဖြူပါတယ်မတွေးမချောင်အားကြပြီးတော့နောက်ကအများကြီးထွက်လာကြတယ်အဲ့လိုအစိုးရကိုအားကြပြီးတော့ထွက်လာကြတယ်ဒီသဘောမျိုးပါပဲဥရောတော့အဲ့လိုမျိုးထူးကျင်တဲ့ကလေးတွေပေါ့နော်အခုဆိုဒါဟိုထပ်မွေးထားပါတယ်နှောင်းမဆိုးတို့ဒါလူတကလေးတွေပေါ့ထပ်မွေးထားတယ်ဥရှိပါထုံးရဲ့တမီလေးတို့သူတို့ရုပ်ရည်လေးတွေရောသူတို့ရွယ်လေးတွေရောမဆိုးပေါ့သူတို့လေးတွေပို့ပြီးထင်ရှားလာမယ်ဆိုရင်သူတို့အားကြပြီးတော့နောက်ကနေပြီးတော့ပါလာပါပါနော်
အားကစားဝန်ကြီးဌာနကဒုတိယဦးစီးမှုတယောက်ဖြစ်သလိုမြန်မာလူရလက်ဝဲအမျိုးသမီးပြည်ပြောရဲ့ဒိုင်းတယောက်လည်းဖြစ်တဲ့မတ်တူစာဟန်ကတော့မြန်မာနိုင်ငံမှာသူတို့လိုအွယ်လုံနိုင်ပြိုင်နေတဲ့အမျိုးသမီးတွေအများအပြားရှိနေတဲ့အတွက်မြန်မာလူရလက်ဝဲအဖွဲ့ချုပ်ကပြုလုပ်ပေးတဲ့လက်ဝဲတင်ရန်တွေကိုအမျိုးသမီးတွေတက်ရောက်တင်ကြားကြဖို့အတွက်လည်းအခုလိုဖိတ်ခေါ်ပါသေးတယ်
။ခုကရိုးရလက်ဝဲကလူတိုင်းသိလာကြပြီပေါ့နော်ညီမတို့ခုအဖွဲ့ချုပ်ဆိုရင်းချင်းကဘာအဖွဲ့ချုပ်ဆိုပြီးတော့တောင်အခုတည်ထောင်တော့မှာပေါ့နော်ရိုးရလက်ဝဲအဲ့အတွက်ဟုတ်တယ်နဲ့ဆိုရင်လည်းအီရန်တို့ပြင်သစ်တို့မှာကန့်လန့်လာတဲ့ခါရှိတဲ့ခါကျတော့ဟိုဘာပြောချင်လဲဆိုတော့ညီမမအပါပေါ့ညီမဆိုလည်းဟိုမွေထိုင်းသမားတမယူရလောက်ကိုကူလာရရလို့စီမီကိုလေးလာရတာပဲပေါ့နော်ဟိုအဲ့ဒီလိုပဲနောက်လောက်ရက်ကန်ရတဲ့ညီမတို့အရွယ်ကြီးအများကြီးရှိပါတယ်အားကောင်းဝင်ဌာနမှာပဲပေါ့နော်တင်နန်းတွေဖွင့်ပေးမှာအဖွဲ့ချုပ်ကလည်းဖွင့်ပေးပါပါလက်တက်ဖို့ကန့်လန့်တယ်နောက်တော့လောက်ရဲအောင်ဒီလိုပြင်နေတိုင်းညီမအစလောက်မှတော့အချစ်ပွဲကြီးကြီးညီမလည်းဒီပြည်နယ်တိုင်းဆင်ရဆားခဲ့တာပဲပွဲကြီးကြီးဖမ်းဖို့ပေါ့နော်လှုပ်ရဲသွားမှလှုပ်မှာပါလို့ဒီအဖွဲ့ချုပ်ကလည်းအများကြီးတင်တဲ့နေဖွင့်မေးရုံမှာပါအဲ့ဒီကျလက်တက်ဖို့ကံလန်းနေတယ
်ညီမလည်းဝေးဟာလက်အိမ်မဆွရပဲကစားရတာဖြစ်ပြီးကြမ်းကြမ်းတန်းတန်းကစားရတာဖြစ်တဲ့အတွက်အခုချိန်မှာညီမနိုင်ငံမှာဝင်ရောက်ကစားနေတဲ့အမျိုးသမီးတွေကတော့လက်ဝေးအကျော်မော်နဲ့နှိဆက်ပြီးဝါသနာအရန်ပါလို့ကစားနေတဲ့သူတွေသာရှိနေတာပါကျွန်တော်ကောင်းမြတ်ပြောပါဒီမှာတရင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်မြန်မာခါတရင်အေဂျင်စီကကိုကောင်းမြတ်ဖြူစီစဉ်တင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်စနေညတိုင်းမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ဖုန်းနံပါတ် 012-32-2-555 လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရီဘက်မှာတော့စနေညဒဲရီလီလိုက်အစီအစဉ်နားဆင်ရဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင်2018ခုနှစ်ဇွန်လ16ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုဒုတိယပိုင်းနိုင်ဝက်မှာတော့လှိုင်းဒိုမီတာ25 kHz 15653ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ57 kHz 633ကနေလှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒိုင်းလေးလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ်စနေညဒိုင်းရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဒိုင်းရိုက်လေးလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံမှာအရေးပေါ်ကပ်ဘေးအန္တရာယ်ကြီးကြုံရတဲ့အခါတုံ့ပြန်ဖြစ်ရှိမှုတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်။မြန်မာနိုင်ငံအနှံ့ဒီရက်ပိုင်းတွင်မိုးပြင်းထန်ရွာသွန်းမှုတွေကြောင့်ရေကြီးမြေပြိုမှုတွေကြုံနေရတယ်လို့ပဲနောက်ဆက်တွဲကျန်းမာရေးပြဿနာတွေပေါ်မှာကိုလည်းစိုးရိမ်နေရပါတယ်။မကြသေးရင်ငုံကလည်းရန်ကုန်မြို့မှာအမိုက်ပုံမီးပေးကြောင့်အရေးပေါ်အခြေအနေကြုံခဲ့ရတဲ့တော့တုံ့ပြန်ဆောင်ရွက်မှုတွေပေါ်မှာမိခွန်းတွေထွက်ခဲ့ဘူးပါတယ်။ဆိုတော့ဒီမြန်မာနိုင်ငံမှာရေပေးမီးပေးမုန်တိုင်းနဲ့မြင်းကလေးတို့လိုတဘာဝနဲ့လူကြောင့်ဖြစ်ရတဲ့ကပ်ဘေးတွေကိုကြုံရတဲ့အခါမျိုးမှာတုံ့ပြန်ဖြစ်ရှိမှုတွေကြိုတင်ပြင်ဆင်မှုတွေနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။ဆွေးနွေးပွဲအတွက်ဒီရေပေးအကူအညီပေးလုပ်ငန်းတွေမှာကိုယ်တိုင်ပါဝင်နေတဲ့သူတွေအပြင်ရန်ကုန်မြို့ကဒီကျန်းမာရေးချူတော်အနေဖြင့်ဒေါက်တာမြင့်ဦးကလည်းပါဝင်ဆွေးနွေးသွားဖို့ဖိတ်ခေါ်ထားပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီရေပေးအခြေအနေနဲ့ပတ်သက်လို့လက်လန်းမီလောက်သိရအောင်ဒီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့အကူအညီကစားရေးမှာပါဝင်နေတဲ့သူတို့ချို့အရင်မေးကြည့်ချင်ပါတယ်။အရင်ဆုံးကတော့ကျွန်တော်ဒီမှာဒီရေပေးခံရတဲ့အထက်မှာဒီအစိုးဆုံးဒေသတွေကလူတချို့ကိုကျွန်တော်အရင်ခေါ်ကြပါတယ်ပထမတူဦးကတော့ဥခိုင်ကောင်းဆန်ဖြစ်ပါတယ်ဒီရခိုင်ပြည်နယ်ကဒီဝင်လက်ဖောင်ဒေးရှင်းကဒါရိုက်တာတူဦးဖြစ်ပါတယ်ဥဟိုခိုင်ကောင်းဆန်ခင်ဗျာအခုကျွန်တော်တို့ဒီတိရသလောက်ဆိုနောက်ဆုံးတိရသလောက်ဆိုလို့ရှိရင်ရခိုင်မှာလူ၈ယောက်တောင်တည်တယ်ဆိုတော့အခြေအနေမျိုးဖြစ်ခဲ့တယ်ဆိုတော့ဒီရခိုင်မှာဒီရေပေးနဲ့ပတ်သက်လို့ဘလောက်ထိအခြေအနေတွေဆိုးသွားလဲထိခိုက်ပျက်စီးမှုတွေဟိုတိတ်ချင်မှုတွေအခြေအနေဘယ်လိုများရှိပါသလဲခင်ဗျာ
ဟုတ်ကျွန်တော်တို့ဒီရခိုင်မှာဆိုရင်တော့ကျွန်တော်တို့ဒီလူ6ယောက်ကျော်တာပေါ့နဲ့လူ10လောက်တည်ဆုံမှုရှိတယ်။နောက်ပြီးတော့စာတင်ကျောက်ပေါက်ကကျွန်တော်တို့ဒီနောက်ပိုင်းတော့တောက်ပိုင်းနဲ့တော့မယ်ဆိုရင်စာတင်ကျောက်ပေါက်400လောက်ကလည်းဟိုကျွန်တော်တို့ကလိလသလောက်ဆိုရင်တော့ဒီကျောက်တွေပိတ်ထားရတယ်။အဲ့တော့ဒါတွေကိုကျင်းမယ်ဆိုရင်တော့ဒီချိုတင်အတိပေးမှုတွေအားနည်းနေတာတွေ့ရတာပေါ့နော်။အစိုးရအနေနဲ့ချိုတင်ဒီတော့မှဒီရေပေးသတင်းကြေညာပေးတာတွေအားနေတယ်နောက်ပြီးတော့ဒီရေပေးကမကြမကြဖြစ်တယ်ကျွန်တော်တို့ရခိုင်မှာဖြစ်တဲ့အချိန်မှာချိုတင်ပြီးတော့မှကျွန်တော်တို့ဒီအစိုးရအနေနဲ့ပေါ့နော်ရပ်ဖက်ပွဲစစ်တွေနဲ့ပူးပေါင်းပြီးတော့ဒီရေပေးဖြစ်လာရင်ချိုတင်ပြီးတော့ဘယ်လိုကူညီဆောင်ရွက်ကြမလဲဘယ်လိုချိုတင်ပြင်ဆင်ကြမလဲဆိုတဲ့ဒီမကနီဇင်ပေါ့လေအဲ့ဒါအားနေတာကိုတွေ့ရပါတယ်ခင်ဗျ
โอเคတခုရှိတာဟုတ်ကဲ့ကောင်းစားကျွန်တော်တို့တွေ့သလောက်ကတခုရှိတာပေါ့လေဒီဟိုမိုးလေဝသဌာနကလည်းပဲဒီဟိုရာသီဥတုနဲ့ပတ်သက်လို့ကြိုပြီးတော့သတိပေးတာရှိအန်ဒီရှိတယ်ဆိုပြီးကြိုတင်သတိပေးချက်တွေရှိတယ်နောက်တစ်ခုကဒီအစိုးရကလည်းပဲအန်ဒီရှိနိုင်တယ်ဆိုတော့အနေအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာတွေရှိတယ်ဆိုပြီးကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဒါတွေကမလုံလောက်ဘူးဆိုတဲ့သဘောပေါ့ဟုတ်ကဲ့ကောင်းစားပြောချင်တာ
ဟုတ်ကဲ့အတိအကျတော့ဒီမိုးလေဝသဆိုတဲ့ဒီဟာပေါ့တင်းထုတ်ပြန်တဲ့ဟာကိုရတဲ့လူတွေကမြို့ပေါ်နေမြို့ပေါ်မှာနေတဲ့လူတန်းစားအများစုပဲရတာပေါ့လေအတိအကျတော့ဒီရေပေးကြီးတဲ့ဒေသတွေအားဆိုရင်တကယ်ဝေးလံခေါက်ပြတဲ့သတင်းအချက်အလက်တွေမရရှိတဲ့ area တွေနောက်ပြီးတော့ဒီရေဒီယိုနားထောင်တဲ့အလေးထားတွေကလည်းကြောက်ကြွေလာတာပေါ့နော်နောက်ပြီးတော့အဲ့တော့ဆိုလိုတာကတော့ဒီမြို့ပေါ်ကနေမြို့နဲ့အလံဝေးတဲ့ area တွေမှာဒီဒီလေးလေးကူကူတက်နိုင်တဲ့မြေချောက်ပေါ်နောက်မှာမင်းသားမျိုးနေတို့လိုကြောက်တော်မျိုးနေတို့လိုအဲ့လိုမျိုးဒေသတွေမှာဆိုရင်ရေကြီးတဲ့ area တွေကဒီတင်းချက်လက်ကိုရဖို့ကအင်မတမခက်ခဲ့တယ်ပေါ့နော်အင်တာနက်ဖုန်းလိုက်ဒီရပိုင်မှာဆိုရင်ဖုန်းလိုက်ဆက်သွယ်လည်းမကောက်ကြဘူးပေါ့အဲ့ဒါတွေကလည်းတင်းချက်လက်မရရှိတဲ့ဟာကလည်းကျွန်တော်တို့ဒီရေဘေးကိုထိခိုက်စွာခံနေရတဲ့နေရာမှာဒီချက်လက်နေပြည်သူတွေပို့ပြီးတော့ဆိုးရွားစွာခံနေရပါတယ်ခင်ဗျာ
โอเคဥက္ကံကောင်းစားဆွေးနွေးပြီးတော့ကျေးဇူးပါကျွန်တော်နောက်တူးကတော့ကျွန်တော်ဒီဟိုဒီမကွေးမြို့နယ်ဟိုမကွေးတိုင်းဒီစကူးမြို့နယ်တွေရပါပဲစကူးမှာဆိုလို့ရှိရင်လည်းပဲဟိုဒီလိုတိကျပြည့်စုံမှုတွေတော်တော်ကြီးကြီးမားဖြစ်ခဲ့ရဆိုတော့ဒီစကူးဘက်ကအခြေအနေနဲ့ပတ်သက်လို့ရောကျွန်တော်အခုညီပေးလုပ်နေတဲ့ကိုပိုးတင်ဟိုလက်လန်းမီတာကိုနည်းနည်းအချင်းယုံရှင်းပြပေးပါလားအခုနောက်ဆုံးအခြေအနေနဲ့တိကျပြည့်စုံမှုအတိုင်းအတာဘယ်လောက်ရှိရဆိုတော့
ဟုတ်ကဲ့ငါကျွန်တော်ကဒီမှာတော့ကိုစနေနေ့ကစပြီးတော့ပေါ့လေမျိုးရလိုက်တာအဲဒီဘက်တော့ကြာပါလားခင်ဗျာဟောအဲ့ဒီမှာကျွန်တော်ဆုံးသွားဆုံးအဖြစ်ကစလီယန်ညအဖြစ်မှာစလီယန်ညအဖြစ်မှာကျွန်တော်2015ပြည့်မှာရောက်ခဲ့တဲ့မိုးတဲ့ပိုးပါတယ်ခင်ဗျာအဲ့ဒီချိန်မှာကျွန်တော်အင်ချင်းဆိုပေါ့လေအရင်ကချင်းနဲ့တောက်ကြည့်တဲ့ဟာဟုတ်ဒီလောက်အထိရောက်ခဲ့တယ်ဒီကလည်းတစ်ပေတော့အထိ2015ကနေပြည့်တော့ပြည့်နေခဲ့ပါတယ်ခင်ဗျာ
โอเค
เดี๋ยวเราบริกรดาดีนะอุคโคเลยบาเลยว่าเดี๋ยวที่มาแค่ดีบาเลยว่าเราจะเนี่ยยกว่าหน้าทางเนี่ยเดี๋ยวไม่เดี๋ยวพร้อมเนี่ยเสียจ๋าเลยทีไปจ๋าเลยพวกเนี่ยเนาะแล้วไอ้มาเป็ดซี้ได้ไอ้ทีเนี่ยเราไอ้เคลียร์นี่มาอู้ซุงมาเนี่ยเคลียร์นี่มาตะลุปิยาไอ้ไอ้งัวเนี่ยเดี๋ยวไปจ๋าดีเลยสุดท้ายที่คือยังไม่ได้ไอ้งัวซื้อกูเนี่ย689นะรู้อยู่แล้วครับว่าจะมาอู
โอเค
ใช่แล้วนะเองต้องไล่เองต้องไล่ญูโดราก็6000รอบสุดแล
้วโอเคเจซุมาကျွန်တော်ဒီနောက်တူကိုလည်းမေးချင်ပါတယ်။သူကတော့ဒီလိုပဲဒီရေပေးတဲ့အစိုးဆုံးခံရတဲ့ဒေတာတစ်ခုဖြစ်တဲ့စကားကကိုတင်ထွန်းဝင်းမှာကိုတင်ထွန်းဝင်းရဲ့ကိုတင်ထွန်းဝင်းတို့ဘက်မှာရောဒီရေကြီးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ထိခိုက်ပျက်စီးမှုအနေအထားတွေဘယ်လောက်ထိရှိခဲ့လဲခင်ဗျ။ဟော
ကျွန်တော်တို့ဘက်မှာတော့ဟိုကျွန်တော်တို့က2015မှာတော့ကျွန်တော်တို့ဒီကလေးမျိုးကတော်လေးကိုထိခိုက်ပျက်စီးမှုရှိခဲ့တာပေါ့နော်။ဒီမျိုးလုံးနီးပါးလောက်ရေနေတဲ့ခါတော့အဲ့ဒီအခြေအနေစပြီးတော့ကျွန်တော်တို့တွေကအဲ့ဒီအချိန်ကလာတော့ brighter ဖွဲ့တွေကအဓိကဥဆောင်ပဲလုပ်သွားကြတယ်။အဲနောက်ပိုင်းနှစ်ဒီမှာတော့သူကကျွန်တော်တို့ဒီ data အနာပိုင်းအထူးကြီးဖွဲ့တွေလဲတာဒီဟာဥပမာသင်ရစာယူကနှစ်တိုင်းနှစ်တိုင်းမှာရေပေးကြိုတင်စာကွယ်ရေးအစီအမံတွေတူပြီးလုပ်ထားကြတယ်။လုပ်ပြီးတော့မှကျွန်တော်ရေပေးဒီမြို့ပေါ်တွေမကောက်ဘူးတော့နယ်ရီရွာတွေအထိပါရေပေးစုံတွေဖွဲ့စည်းပြီးမှဌာနဆိုင်ရာတို့တစုံတစုံမှာပြည်ထောင်စုချပြီးမှအဲလုပ်တဲ့ခါကျဒီဘက်နှစ်ဒီမှာတော့ကျွန်တော်ရေပေးဥကိုကောင်းကောင်းကာကွယ်ထားတဲ့အနေအထားမှာရှိပါတယ်ဗျ။
โอเคကိုတင်ထွန်းဝင်းကျေးဇူးပါဆိုတော့ကျွန်တော်တို့ဒေါက်တာမြင့်ဦးကိုလည်းမေးချင်ပါတယ်ကိုမြင့်ဦးကြီးကျွန်တော်တို့ဒီနယ်လေးလောက်မစိုးရင်ပဲလေပဲမိုးကြီးတိုင်းရေကြီးကြီးချင်ဖြစ်တတ်တဲ့ဒီရန်ကုန်မှာရောအခုဒီနောက်ဆုံးဒီရာသီဥဆိုတဲ့အချိန်မှာဘယ်လိုပြဿနာတွေကြုံခဲ့ရသေးလဲကိုမြင့်ဦ
းရန်ကုန်လည်းခုနကဒီရေးတင်တာပဲလေပြောရရင်တော့ဒီမိုးတွေကဒီကျွာလာပြီဆိုလို့ရှိရင်ကျွန်တော်ဒီမြောင်းနေရာတွေတော့ပိတ်ပြီးတော့ဖြစ်ချင်လို့မစင်မဲ့တဲ့အခုကတော့အရင်ကအခုအစ်စ်ဖွင့်လိုက်တဲ့ဈေးရှိကြအောင်ပါနော်ဒီညာသေးတော့မှလူတွေရေကူးနေတဲ့ပုံစံလေးတက်လာတာပေါ့နော်အဲ့တော့သူကဒီကူးနံကသခိုင်းကလည်းပြောသွားတယ်ရခိုင်ကလည်းပြောသွားတယ်မကူးကလည်းပြောသွားတယ်အဲ့တော့ရခိုင်ကဆရာကြီးပြောတာဆိုလို့ရှိရင်တော့ချိုတင်အပြည့်ပြည့်မှုတွေအားနည်းတယ်လို့ပြောတာတကယ်တော့သူနင်းတို့ပြောသလိုပဲဒီပိုးလီဝသားတွေကထုတ်ပြန်ထားပြီးသားပဲဘယ်လိုဖြစ်လဲဆိုတော့ကျွန်တော်တို့နိုင်ငံမှာကဟိုတဘာဝဘီအန်ဒီရဲ့ဆိုင်ကစီမံခန့်ခွဲရေးဥပဒေဆိုတာရှိတာလူတွေမသိဘူးအဲ့ဒီဥပဒေကကျွန်တော်2013တော်တော်အသိစိတ်နဲ့တက်တယ်ကျွန်တော်တို့ဒီဥပဒေပြန်ထမ်းတာပါအဲ့တော့ဒုသပ္ပရာကိုယ်တိုင်ကဒီဥပဒေကော်မတီရဲ့အဖွဲ့ဥက္ကဋ္ဌပေါ့နော်။အဲ့မှာဒေတာလိုက်တိုင်းလိုက်ကျွန်တော်ကဒီဒေတာကြီးတိုင်းနေမြို့နယ်ကြီးဒီဟာတွေအရှိတော်သူတို့ဖွဲ့တယ်ဆိုတော့တကယ်ဖွဲ့လားမဖွဲ့လားဆိုတော့အခုဒါလက်တွေ့ပြတာပေါ့နော်။ရခိုင်နဲ့ဆရာကြီးဆိုလို့ရှိရင်သူတို့မသိဘူး။တော့မသိလို့ပဲအဲ့တော့ဒီလိုမျိုးအဖွဲ့တွေကသူတို့တဘာဝဘေးအန္တရာယ်ကိုကြောက်ရောက်နေဆိုလို့ရှိရင်သူကကြိုတင်ပြင်ဆင်နေပိုင်းနေတယ်။မကြောက်ရင်လည်းကကြိုတင်ပြီးတော့လေ့ကျင့်တာတွေပါမယ်။ပညာပေးတာတွေပါမယ်။သင်တန်းပေးတာတွေပါမယ်။ပြီးတော့မှပြင်ဆင်တဲ့အပိုင်းပေါ့ဒါကိုဟောဖြစ်လာတယ်ဆိုရင်သူတို့ပြင်ကြမယ်ဘာလို့စူးစမ်းထားမလဲเนาะဘယ်လိုလိုလိုပြုတင်ရွှေ့မလဲပြင်ဆင်တဲ့ပြီးတော့မှကျွန်တော်ကေတေရေးနဲ့ကျွန်တော်ကေတေရှေ့ရေးအတွက်ရှာဖွေရေးပေါ့ပြန်အဲ့ဒီလိုမျိုးလုပ်ပြီးတော့မှနောက်တစ်ခါကျွန်တော်ပြန်လေထူထောင်ရေးဆိုတာလုပ်ရတာပေါ့အဲ့ဒီလိုအဆင့်တော်တော့ system management cycle ဆိုတာရှိတယ်အဲ့ဒါကလူတွေကဟိုဖြစ်လာတော့မှပဲကြေကြဟေးပေါ့เนาะအဲ့ဖြစ်လာတော့မှပဲလူတွေကအလုံးဝေကောက်ကြဟေးဖလားလေးနဲ့ထွက်ကြဟေးဆိုတာဖြစ်တယ်အဲ့တော့ဒီကနေ့ညတဲ့တိုင်းကြွားနိုင်မှာဒီအဖွဲ့လေးတွေကိုဖွဲ့ထားတယ်လို့ဥပဒေအရဆိုထားတယ်။ဒီလိုမျိုးသဘောအပြီးအန်ဒီဖြစ်အန်ဒီရဲ့မျိုးကဒါဥပဒေအရထောင်သုံးနှစ်ကြာမယ်ဆိုတော့ကျွန်တော်ပြောထားတာရှိတယ်ပေါ့နော်။အဲ့တော့ကျွန်တော်ကသဘောအပြီးအန်ဒီဆိုတဲ့အထဲမှာကျွန်တော်ကဒီလုတ်တာတွေကျွန်တော်ဆိုအပိုက်ပုံမရှိတာတွေပြီးကြောင်တာတွေဆိုပြီးမှကျွန်တော်စစ်ဖြစ်တာပေါ့နော်။တစ်ဖက်နဲ့တစ်ဖက်စစ်ဖြစ်နေလို့စစ်ပြီးရှောင်နေတဲ့လူတွေဒါတွေကလည်းသဘောအပြီးအန်ဒီဆိုတဲ့သူရဲ့စက်မှတ်ချက်တွေအတိတ်တွေမှာပါနေတယ်အဲ့တော့ခုနရေကြီးတာကျွန်တော်ပြောနေတာအခုဟိုမှာဆေးဘေးရှောင်နေပြီအများကြီးဒုက္ခရောက်နေလေဒီလူတွေပဲကျွန်တော်ကြိုတင်ပြီးတော့ကာကွယ်ရမယ်ရှိမယ်အဲ့ဒီစစ်တွေကိုဖန်ပြီးတဲ့လူတွေကခုနကဘာဘေးအန္တရာယ်ဥပဒေရထောင်သုံးနေချလို့ရတယ်ဆိုတာလေဒီဥပဒေမှာပြဋ္ဌာန်းထားပြီးသားအဲ့တော့လူတို့ကဒီဥပဒေကိုပြဋ္ဌာန်းပြင်မယ်ဥပဒေကိုမသိကြဘူးကျွန်တော်တို့ရှောင်နေမှလည်းမသိဘူးအဲ့တော့ကျွန်တော်ကဖြစ်ပြလာတော့ကကိုကတန်တိုင်းတပိုင်းကိုအရက်ကလူတွေကထားကြရတာအခုရခိုင်ကလူတွေကိုချီးဖို့ပါတော့သူလုပ်ရတယ်မကိုရစခိုင်းဝီလူကျော်တို့ကတော့ဒီလိုပဲပေါ်လာတာပေါ့နော်အဲ့တော့ကျွန်တော်တို့ကဘာအားနည်းလဲဆိုရင်ကျူတင်ပြင်ဆင်မှုအများအားနည်းတယ်အ
ပြင်ဆင်တဲ့ prepare နဲ့ prepare stage မှာလည်းအားနေတယ်။အဲ့တော့ကျွန်တော်ကလူကြီး level မှာနဲ့သမရ level မှာအစည်းအဝေးတွေပဲထိုင်နေအောက်ခြေအောင်သိဘူး။သတင်းထုတ်ပြန်တာကို review ကကြားရမှလို့ပဲရှိတယ်။အောက်ခြေမှာဘာလုပ်ပါမလဲ။ဘလို့ပြင်ဆင်ရမလဲဆိုတာနားမလဲတော့ကြောင့်ထုတ်ဆိုရှင်ဒီထင်တာ trial လုပ်တာပေါ့နော်။ပြီးတော့လောက်မယ်ဆိုမိမလောင်နဲ့ကျွန်တော်ကခါလိုက်အလန်းလေးချုပ်လုပ်တာ။အားတော့ဒီဆိုတော့ကျွန်တော်တို့ဒီကလင်းလုပ်တော့မယ်ဆိုအလန်းလေးလုပ်ပြီးတော့အဲ့လိုမျိုးဆိုတော့လူကလေ့ကျင့်တယ်ဘလို့ရုပ်ပစ်ထုတ်မလဲ။ဘယ်လိုလုပ်လို့မရဘူးကနေမှဘလို့မရှိရဘူးလေ။အဲ့လိုမျိုးလေ့ကျင့်ကနေလုပ်ထားတော့ကျွန်တော်ကနောက်တစ်ခါဒီရဖြစ်လာတဲ့အခါကျတော့အဆင်သင့်ဖြစ်သွားတာပေါ့။အဲ့တော့လေ့ကျင့်မှုတွေလည်းမရှိဘူး။သမားအေးသေးတယ်လေလို့ပြောတာဥပဒေကြီးကထုတ်ထားတာ။ဒီဥပဒေကြီးအောက်ခြေကြီးသက်ရောက်မှာကျွန်တော်လေးတို့သေးတယ်။
โอเคสรุปกูมีจนตีล่ะตรุดีมาพอเลยโหตัวกัปเปี้ยนเนี่ยโหกูซีเมนต์คังกวยฐานะဆိုပြီးတော့ฐานะတစ်ခုဖွင့်ထားပြီးတော့ตรุไอ้มาจนตัว Facebook มาตรุစာမျက်နှာတစ်ခုလည်းရှိတော့တက်ကြည့်တော့တို့ကဒီဆွေးနွေးပါတွေနောက်အတီးပေးဟောပြောပွဲတွေလုပ်တယ်ဆိုတော့ဟိုသတင်းထုတ်ပြန်ချက်တွေတော့တွေ့တယ်ဆိုတော့ဒါမျိုးတွေကလည်းလူလူကြားတဲ့ကိုကြေကြေပြန့်ပြန့်မရောက်ဘူးဆိုတဲ့သဘောလား
မှန်ပါတယ်မှန်ပါတယ်ရက်ရွာအထီကိုကျွန်တော်တို့ကသွားပြီးအန်တရာဆိုတော့ဒေသကပုံပုံအေရပါဒီနေရာတွေမှာငွေလင်းလုပ်နိုင်တယ်ဒီနေရာတွေမှာရည်ကြည့်တယ်ဒီနေရာတွေမှာကအဲ့လူတွေတက်ကြွနေရမယ်စင်နဲ့လည်းလစ်ချင်နေရမယ်ပြင်ဆင်ထားရမယ်ပေါ့နော်ဒီအတွက်လည်းငွေကြေးသုံးရမယ်ပြန်လေထူထောင်ရေးလည်းဆက်ပြီးလုပ်ပေးရမယ်အရင်ကနာဂစ်ဆုံးကဖြစ်သွားတဲ့နေရာတွေမှာကျွန်တော်ဒီလိုစုံပြန်မှုနောက်ကျတဲ့အကြောင်းဒီပလန်နဲ့ချီပြီးပေးတာပေါ့အဲ့ဒါကြောင့်နိုင်ငံတကာကတော့အရေးယူပါမလားဆိုပြီးတော့ကျွန်တော်တို့ကုလသမဂ္ဂဆွေးနွေးတာရှိတယ်အဲ့တော့ဆိုတာကဒေသလူတွေတက်ကြွသေးမယ်အဲ့ဒေသနဲ့ဘဟုနဲ့ဆက်ပြီးတဲ့ပေါင်းကူကအမတန်ควาชาเนี่ยที่ดีอ่ะที่ควาชาเนี่ยก็ตรุฮะตรุวัชช์ดิซีรีส์เลิกจ๋าโหใช้ป่ะได้ตะปုံมาซีรีส์จ๋าก็ Facebook มาเจอเนี่ยตะแกไอ้จั่วยามาတော့ไม่ရှိဘူးไอ้เจ้าလူတွေကတကယ်ပါလာပါဘောเนาะအဲအဲ့ကြအားနေတယ်ဆိုတာဟာပါပဲဟိုနဲ့အောက်ခြေနဲ့ဆက်ဆံမှုအားနေတယ်ဒါမှမဟုတ်လည်းသူကသတင်းထုတ်ပြန်နေတယ်မသိဘူးလို့ဖြစ်နေကြတာဘောเนา
ะโอเคဆိုတော့ဟိုကျွန်တော်တန်းနဲ့ပတ်သက်လို့ကျွန်တော်ဥက္ကိုင်ကောင်းဆန်ကိုပြန်ပြီးတော့မေးချင်ပါတယ်ဥက္ကိုင်ကောင်းဆန်ဆော့ဆော့ကျွန်တော်ဒီဒေါက်တာမြင့်ကိုမေးတယ်မေးခွန်းကိုပဲမေးချင်ပါတယ်ကျွန်တော်တို့ဒီပေါ့လေကပေးအန်ရဲ့စီမံခန့်ကိုရီထာနာဆိုပြီးကျွန်တော်တို့ဟိုဖွဲ့ထားတာရှိပါတယ်ဒီဖွဲ့ရနေပြီးတော့ဒီ Facebook ဆာမျက်နှာမှာသူတို့ရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာကြီးလဲကျွန်တော်ဒီဖတ်ကြည့်ဖြစ်ပါတယ်ဖတ်ကြည့်ပြတော့သူတို့ဒီမှာဆွေးနွေးပွဲတွေလုပ်တဲ့ဒီအသိပညာတဘောကပေးအနေနဲ့ပတ်သက်လို့ဂျိုရင်တာစီကိုအသိပညာပေးလှုပ်ရှားမှုဆိုတဲ့ဆွေးနွေးပွဲမှုမျိုးတွေရှိရလုပ်တယ်ပေါ့လေဆိုတော့ဒီလိုကိစ္စမျိုးတွေကဒီရခိုင်လိုဒီလိုတဘောကပေးအနေနဲ့နှစ်တိုင်းလိုဂျုံနေရတဲ့နေရာမျိုးတွေမှာကြည်ကြည်ပြတ်ပြတ်ဒီလိုလှုပ်ရှားမှုတွေကမရှိဘူးလားခင်ဗျာ
ဟုတ်အဒီကတော့ဒီတရှုံနေရာပေါ့မြို့ပြလိုကို area တွေမှာတော့ဒီတည်င်းထုတ်တဲ့ assessment တွေလက်ခံရရှိပေမယ့်လို့ဒီအထူးသဖြင့်ကျဲလက်နေပြည်သူတွေမှာအဲ့ဒါတွေမရရှိဘူးနောက်တစ်ခုကတော့ကျွန်တော်ကဒီဟိုဘက်ကပြောနေတာတော့အခုတောင်မှကျွန်တော်တို့မှဒီဖုန်းလိုက်ပေါ့လေအခက်အခဲရှိတာပေါ့အဲ့တော့ကျွန်တော်ပြောချင်တာကတော့ဒီဟိုပါပေါ့ဒီအရေးပေါ်ကာလမှာကုညီကေဆေးဖို့အတွက်ဆိုရင်တကယ်ပဲဒီကျဲလက်နေပြည်သူတွေကိုနိုင်ကသူတို့တွေကမှဖြစ်လာပြီဆိုရင်ကျေရောအုပ်ချုပ်ရေးမှုနဲ့ဒီကျေရောမှာကော်မတီတွေဖွဲ့စည်းဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်ပြီးတော့မှအဲ့ဒီကော်မတီဖွဲ့စည်းပြီးတော့မှသူတို့တကယ်လို့အရေးပေါ်ဒီလိုဖြစ်လာပြီဆိုရင်ဘယ်လိုချေတောက်ကြမလဲပေါ့လူတွေကိုဘယ်လိုချေတောက်မလဲဘယ်မှာထားကြမလဲပေါ့ဒီရေဘေးနဲ့ကြုံရတဲ့ဟာတွေနောက်ကျမရေးဆောင်ချမှုတွေဘယ်လိုလုပ်မလဲနောက်အစိုးရအနေနဲ့ကရောဒီအတွက်ဟိုပါချိုးတင်ပြီးတော့မှပြင်ဆင်ထားတဲ့ဟာပေါ်လေဥမာရိတ်ခါလိုမျိုးဒီလိုရိတ်ခါဆိုရင်ဥမာရိတ်ခါတို့ဒီမကွေးတိုင်းလိုဆိုရင်စကိုင်းတိုင်းစားပြီးအပြင်ပေါ်လေမိတိုင်းလိုလိုဖြစ်တယ်ဒီလို area မျိုးမှာဆိုရင်ဥမာဟိုတကယ်ပေါ့လူစုလူဝေးရတဲ့ဘုံကြီးကျောက်လို area မျိုးတွေမှာဟိုကုန်းမြင့်တွေမှာဒီရိတ်ခါပေါ့အရေးပေါ်ရိတ်ခါတို့တောင်ကျမ်းမာရေးဆောင်ချောင်းမုန်းတွေကိုဖြစ်တော့မယ်ဆိုတာနဲ့ချိုးပြီးတော့ဒီချိုးတင်ပြင်ဆင်ပြီးတော့မှဒီကျမ်းမာရေးဟိုဝန်ထမ်းတွေပေါ့နော်ဖလက်ကဖို့လိုအပ်တယ်ပေါ့အဲ့ဒါမျိုးတွေကိုလည်းကျွန်တော်ကထောက်ပြချင်တယ်ဘာကြောင့်ဆိုတော့ကျွန်တော်အခုပြောနေတဲ့အချိန်မှာတင်ကျွန်တော်ကတိတ်မကြားရဘူးဗျကျွန်တော်တို့ရဲ့ဖုန်းလိုက်ပေါ့လေဒီမှာဟိုအင်တာနက်ဖုန်းလိုက်ရလေတိတ်မကောက်ဘူးအတန်ကဟိုတစ်ကနေတစ်ကနေပြတော့ပြတော့နဲ့ဖြစ်နေ
ဟုတ်ကဲ့ဟုတ်ကဲ့ဥက္ကံကောင်းဆန်ပြောနေတော့မှအတန်ပြတ်သွားပါတယ်ဆိုတော့ကျွန်တော်အခုကျွန်တော်ဆွေးနွေးပွဲအတွက်ကိုဒီ email တွေ Facebook တွေပေးပို့ထားတာတချို့ရှိပါတယ်ဒီထက်ကကျွန်တော်ဒီ Facebook မှာလာတဲ့မှတ်ချက်တစ်ခုကိုဖတ်ပြချင်ပါတယ်တူဦးကတော့ကိုကျော်ဆိုတဲ့ account နဲ့ပို့ထားတာပါသူကတော့ကြိုတင်ကာဝယ်မှုဆိုတာပြည်သူတွေဘယ်တော့မှမရခဲ့ဘူးတလို့ပါပဲတဲ့ဒီလိုဖြစ်လာမယ်ဆိုတော့မှတ်စပြီးအနည်းဆက်ဆုံးသိနေပေမဲ့လည်းပြည်သူအတွက်စင်သစ်ဆိုတာတွေအစိုးရဘက်မှမရှိနေတယ်လို့ခန်းစားရပါတယ်တဲ့တစ်တော့ပြုံးတိမှုတွေရဲ့အကျိုးဆက်ပါပဲရေရှည်ကုစားနိုင်ပါမလားဗျာဆိုပြီးရေးပါတယ်နောက်တူကတော့ကျော်လင်းဆိုတဲ့အကောင့်ဖတ်ရှင်မှာသူကတော့ကြိုတင်ကာဝယ်မှုတွေကတော့အားနေပါတယ်တဲ့ဖြစ်လာမှအဆင်ပြေတယ်လို့ကြည့်လို့ကြတာပါပဲဆိုပြီးသူကရေးပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့သူ
Hello
ဟုတ်ကဲ့ဒါတော့ဟိုစောစောဥက္ကဋ္ဌကောင်းဆန်ပြောတဲ့မှတ်ချက်တွေနဲ့လည်းနည်းနည်းလေးဟိုကန့်ညင်နေပါတယ်အခုဒီအကူအညီပေးရေးလုပ်ငန်းတွေဒီချိုတင်ပြင်ဆင်မှုပိုင်းတွေမှာအားနည်းတယ်ဆိုတော့သဘောထားအမြင်တွေဟိုဥက္ကဋ္ဌကောင်းဆန်ပြောတာနဲ့နည်းနည်းထပ်တူကျနေပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ကျန်တဲ့တခြားလူတွေကိုလည်းမေးချင်ပါသေးတယ်အရင်ဆုံးကတော့ကိုဖိုးထင်ကိုမေးချင်ပါတယ်ကိုဖိုးထင်အခုဟိုကိုဖိုးထင်တို့ဘက်မှာတော့ဒီဟိုပေါ်လေဟိုဟိုထိခိုက်ပျက်စီးမှုတွေရှိတယ်ဒါပေမဲ့ကြိုတင်ပြင်ဆင်နိုင်တဲ့အခြေအနေမျိုးတွေလည်းရှိတယ်။နောက်ကုညီကယ်ဆယ်ရေးတွေကလည်းအထိုက်လျောက်ရှိတယ်ဆိုပြီးကိုဘိုးတင်ဆက်ဆော့ပြောပါတယ်။ဒါပေမဲ့အခုတချို့ကထောက်ပြနေတာကတော့ကြိုတင်ပြင်ဆင်မှုတွေအားနည်းတယ်ဆိုတဲ့သဘောမျိုးတွေပြောပါတယ်။ဟိုခုရှိတာပေါ့လေဒီအခု Facebook ကလူတွေမှလည်းပြောသွားတာတွေရှိပါတယ်။ဒီကြိုတင်ပြင်ဆင်မှုတွေအားမရဘူးဆိုတဲ့သဘောထားတွေဟိုတခုရှိတာဒီသဘောကပေးဆိုတာမျိုးကတော့ကျွန်တော်တို့ကြိုတားဖို့ဆိုတာလည်းမဖြစ်နိုင်တဲ့ကိစ္စပါဆိုတော့ဟိုဖြစ်လာရင်ဖြစ်ရှင်းတယ်အောင်ပြင်ဆင်ထားဖို့ကပဲကိုယ့်ဘက်ကအဓိကလုပ်ရမှာဆိုတော့ဟိုဒါပေမဲ့အခုဖြစ်သွားတာတော့ဒီလူတွေသေးတယ်ကြီးတယ်ဟိုထိခိုက်ပျက်စီးမှုတွေလည်းကြီးတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေဖြစ်မလာတော့ကြိုတင်ကာဝန်နဲ့အစီအမံတွေလုပ်မယ်ဆိုရင်လုပ်လို့ဖြစ်နိုင်စရာတွေဘာတွေများရှိမယ်လို့ယူဆလဲကိုဘိုးတဲ့အဲကြိုတင်ပြင်ဆင်မှုလုပ်မယ်ဆိုတော့ကျွန်တ
ော်တို့ညာဒီကတော့အခုလိုမျိုးရေးကြည့်ရတာဒီလိုဝါဖြစ်တာကျွန်တော်တို့ဒီနေ့ကဒီမှာဒီအချိန်နဲ့ဖြစ်တာပါခင်ဗျ။ဒီလိုအရောကျွန်တော်တို့အဲ့ဒီမှာနေဒီကရေးကြည့်ပြီးတော့အဲ့တော့ဒီဆိုတော့အမှန်ကအဲ့တော့ကျွန်တော်တို့မှာဟာအဲ့လိုဖြစ်တဲ့ဒီစီးပွားများဆိုတာလည်းအနံ့ဝေးပါတယ်ခင်ဗျ။
ဟုတ်ကဲ့ဆိုတော့ဟိုမကြုံမှုတဲ့အခြေအနေမျိုးဆိုတော့ပြင်ဆင်ထားမှုလည်းမရှိတဲ့သဘောဖြစ်နေတယ
်
။ဟုတ်ကဲ့
ဟုတ်တယ်ပြင်ဆင်ထားမှုမရှိဘူးများဘူးခင်ဗျာ။
โอเคဟိုဒါမှတခုရှိတာဥမာပေါ့လေဥမာမြေပြိုတဲ့ကိစ္စမျိုးဆိုလို့ရှိရင
်အဲဒါလည်းမအောင်ပြီးတော့ကျွန်တော်ကပြင်ပြင်ဆင်ရတာပါ
โอเคကျွန်တော်ဆိုလိုတာတခြားမဟုတ်ပါဥမာအခုဆိုလို့ရှိရင်တချို့ဆိုရင်ဟိုမြေပြိုကျပြီးတော့ဟိုအိမ်နဲ့အိမ်ကမြေပြိုရတဲ့ပါသွားပြီးရောသေတဲ့ကိစ္စမျိုးဖြစ်တယ်ဆိုလို့ရှိရင်ဥမာဒီပေါ့လေဟိုနှစ်ပေါင်းများစွာတည်းမှာအခုမှဖြစ်တယ်ဆိုပေမဲ့လည်းပဲအခုကိုယ်လိုရေမိုးတွေကြီးတယ်မိုးရွာနိုင်တယ်ဟိုမိုးရွာလာတယ်ဆိုလို့ရှိရင်ရေကြီးနိုင်တယ်မြေပြိုနိုင်တယ်ဆိုတဲ့အခြေအနေမျိုးရှိတဲ့နေရာမျိုးကလူတွေကိုကြိုတင်ရွှေ့ပြောင်းပေးတာမျိုးလိုမျိုးကြိုဒီလိုမျိုးပေါ့လေဟိုကြိုတင်ပြင်ဆင်နေဆိုတော့နှစ်တင်နဲ့ချီပြီးကြိုတင်ပြင်ဆင်တာမျိုးကိုဆိုလိုတာလေအခုဒီဖြစ်တဲ့ကာလအတောတွင်းမှာဟိုကြိုတင်ရပိုင်းအတွင်းမှာပေါ့လေပြင်ဆင်နိုင်တဲ့အခြေအနေမျိုးတွေရောရှိတယ်လို့မပြောနိုင်ဘူးလားခင်ဗျာအ
ဲ့လိုကတော့မရှိတော့ဘူးဟောကျွန်တော်တို့ကကျွန်တော်ပြောခဲ့တယ်ကျွန်တော်ပြပောင်းလေးကတင်ပါခုပထမဆုံးတင်ခဲ့တယ်ဖြစ်တာကိုကျွန်တော်တို့မှာအဲ့လိုပဲကြက်ပြီးကြောင်းကြည့်နေတဲ့အချိန်ရှိပါတယ်အဲ့တော့ဒီတက်မှုတွေလည်းမဖြစ်ပါဘူးခင်ဗျဟု
တ်ကဲ့
ကျွန်တော်ကကျွန်တော်တို့ပုံမှာရေးကြည့်တယ်အဲ့ဒါတကယ်ကိုကျွန်တော်အန်အောပဲရေးကြည့်လို့ပါခင်ဗျဟုတ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီကိုတင်ထုံးဝင်းကိုလည
်း
ကိုတင်ထုံးဝင်းကိုလည်းမေးချင်ပါတယ်ကိုတင်ထုံးဝင်းကဟိုတကယ်တော့အရင်တော့တခြားလုံးအကူအညီပေးလုပ်ငန်းတွေလုပ်ခဲ့ပြီးတဲ့အတွေ့အကြုံရှိတဲ့ပုဂ္ဂိုလ်တယောက်ဆိုတော့အခုဒီနောက်ဆုံးဒီရေပေးအကူအညီပေးရတဲ့နေရာတွေမှာအရင်တော့အခြေအနေထူးခြားခြားပြောင်းလဲလာတာဘာတွေသတိထားမိတာရှိလဲကိုတင်ထုံးဝင်း
အဲကျွန်တော်တို့အစကတော့ဒီရေဒီယို2015နဲ့2015မတိုင်ခင်ကာလတွေမှာတော့ကျွန်တော်တို့ဒီ brighter အဖွဲ့တွေကပဲဒီကထားပြီးလုပ်ကြပါတယ်ခင်ဗျာအဲဒီ2015မှာတော့ကျွန်တော်တို့ထိလိုက်ရေဘေးထိခိုက်ခံရတဲ့နောက်ပိုင်းမှာဆိုကျွန်တော်ဒေသအုပ်စုကြီးဖွဲ့ရလဲကျွန်တော်တို့မြို့ပေါ်မှာအထူးကိုရေးဆိုင်လာပြီးတော့ကျွန်တော်တို့အဲ့ဒီနောက်ပိုင်း2016 2019ဒီမှာဆိုရင်ကျွန်တော်ပရိုက်တာဖွဲ့တွေနဲ့မြို့နယ်အုပ်စုကြီးဖွဲ့တွေနဲ့ပူးပေါင်းပြီးကျွန်တော်တို့ဟိုကူညီဆောင်ရွက်ကြပါလေကူညီဆောင်ရွက်ကြတဲ့အခါကျွန်တော်တို့ဒါတွေကိုဟိုတခြားမြို့တွေမှာမလုပ်နိုင်တဲ့ကျွန်တော်ဇက်တိုက်လေးကျင်းမှုတွေကိုလည်းကျွန်တော်မြို့ကလုပ်နိုင်ပါလေကျွန်တော်တို့ကအဲ့ဒီအချိန်မှာဟိုရေဘေးကျခင်မှာပဲကျွန်တော်တို့ဇက်တိုက်လေးကျင်းမှုတွေနှစ်ပြည်သုံးပြည်ပေါ်ကျွန်တော်တို့လူရွှေပြောင်းပေးတယ်ကျွန်တော်တို့အဲ့ပေါ့ကျွန်တော်တို့ဒီရေဘေးတော့ရေဘေးစခန်းတွေကိုကျွန်တော်ပို့ပေးတယ်အဲ့ဒီဟာတွေကိုကျွန်တော်တို့ကရသူရသားတွေနေတော့စာပိုင်းတော့သူတို့အနေနဲ့လှုပ်ရှုပ်ကြလို့ထင်ကောင်းတင်ပါပဲတကယ်တမ်းရေဘေးကျုံလို့ရှိရင်ဒီဟာတွေကတကယ်သုံးမယ်ဆိုတော့သူတို့နားလည်ကြပါပြီကျွန်တော်တို့2016 2019မှာတော့ကျွန်တော်အဲ့ဟာကိုလုပ်ခဲ့ကြပါလေဗျာဒေသအုပ်စုကြီးဖွဲ့ရည်ရဲ့ဥပောင်းပြီးမှသရဆိုင်ရာတွေနောက်ကသရဆိုင်ရာတွေနဲ့ကျွန်တော်တို့ပြည်အုပ်စုမှုတွေပူးပေါင်းကြပြီးမှရာသီရာသားတွေကိုရွှေပြောင်းတာတို့ကျွန်တော်တို့ဒုက္ခဆန်းဒီရေပြေဒုက္ခဆန်းတွေကိုပေးပို့တာပို့တာတွေတို့အဲ့ဟာတွေကိုကျွန်တော်ဇက်တိုက်နိုင်ခဲ့ပါလေဗျာဒါကြောင့်မို့လို့ကျွန်တော်ကြည့်လိုက်ခုအရန်နေပါလေဗျာကျွန်တော်စီမှာတော့အားလုံးဒီရေပြေကိုနည်းနည်းနဲ့ကာကွယ်နိုင်တဲ့အနေအထားမှာရှိနေပါလေဗျာ
ဟုတ်ကဲ့ကိုတင်ထောင်းရဲ့ဆွေးနွေးရကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပေးဖို့ဆွေးနွေးထားတချို့လည်းရှိနေပါသေးတယ်ကျွန်တော်ဒီအမေရိကန်ပြည်တော်စုကမောင်တသနာရဲ့ပေးစာပါကိုညံဝင်းအောင်ဖတ်ပြပါဦးခင်ဗျ
ဟုတ်ကဲ့ခင်ဗျ NND အစိုးရတက်လာချိန်ကစလို့ရေးပေးမိပေးငလျင်ပေးလေးပေးအစရှိတဲ့တဘာဝ NND ရဲ့မျိုးစုံနဲ့ရင်ဆိုင်ခဲ့ရပါတယ်ဒါပေမဲ့ကူညီကယ်ဆယ်ရေးနဲ့ပြန်လည်နေရာချတာရေးအစီအမံတွေကိုအချိန်တို့အတွင်းလူမှုအဖွဲ့အစည်းတွေနိုင်ငံတကာအကူအညီတွေနဲ့ပူးပေါင်းပြီးတက်နိုင်သလောက်ကြိုးပမ်းဖြည့်ရှင်းနေတယ်ဆိုတာပဂရိအခြေအနေတွေကထင်ရှားပါတယ်အချိန်တို့အတွင်းမှာဖွံ့ဖြိုးပြီးနိုင်ငံတွေရဲ့အခြေအနေတွေနဲ့ နှိုင်းရှင်ထိုးကြည့်မယ်ဆိုရင်အစိုးရရဲ့သဘာဝဘေးအန္တရာယ်ကူညီကယ်ဆယ်ရေးအစီအမံတွေပေါ်အားရနိုင်စရာမရှိတာမထူးဆန်းဘူးလို့ယူဆမိပါတယ်ဒါပေမဲ့သဘာဝဘေးအန္တရာယ်ကူညီကယ်ဆယ်ရေးအပေါ်ဗန္နာငွေနဲ့ကျွမ်းကျင်လုပ်သားတွေအပါအဝင်စက်ရန်တရားနှီးပညာတွေမပြည့်စုံတဲ့ဂျားက NLD အစိုးရကကြိုးပမ်းဖြည့်ရှင်းနေတဲ့ပုံစံမျိုးမြန်မာနိုင်ငံမှာဘယ်တော့မှမရှိခဲ့ပါဘူးနာဂစ်မိုနိုင်ကြောင့်လူအသက်ပေါင်းများစွာတည်ဆုံးပျောက်ဆုံးနေတဲ့အချိန်တောင်ကူညီကယ်ဆယ်ဖို့နေနေသော်သာအကူအညီပေးတဲ့သူတွေကိုပါဖမ်းဆီးခဲ့ကြပြီးခြေဥ်ထောက်ခံပွဲကြီးလုပ်သွားခဲ့ကြတာနဲ့နှိုင်းရှင်ကြည့်နိုင်ပါတယ်လှန်သားရဒိမင်အမိုက်ပုံဟာစားခြင်းစားကြံတက်တက်ပုံနာတဲ့အမိုက်ပုံမဟုတ်ပါဘူးအစိမ့်ငွေတွေတင့်နိုင်တဲ့အိမ်သုံးလျှက်စစ်ပစ္စည်းတွေကအစဆက်ယုံသုံးပစ္စည်းဘောင်းစုံစွန့်ပစ်ထားတဲ့အမိုက်ပုံကြီးပါအောက်ခြေ15ပေ25ပေလောက်မှာလောင်နေတဲ့မီးကြောက်မီးခိုးတွေကိုရှူမိသူတိုင်းကျန်းမာရေးထိခိုက်ကြရပါတယ်ဒီလိုဧက300ကျော်အတွင်းဦးပြီးတော့လောင်နေတဲ့မီးကိုငိမ့်တက်နိုင်တဲ့နီးပညာမရှိတော့ညာလဲပြည်ပအကူအညီတွေကိုချက်ချင်းရယူပြီးမီးငိမ့်သက်နိုင်ခဲ့တဲ့အပြင်ကုသရေးကာကွယ်ရေးကယ်ဆယ်ရေးအခြေအနေတွေကိုချက်ချင်းစီမံနိုင်ခဲ့တာကြောင့်ဖွံ့ဖြိုးပြီးနိုင်ငံဒီလောက်တောင်တည်ဆုံးထိုင်ရာရသူတွေမရှိဘဲပြန်လည်နေရာခြားထားပြီးနိုင်ခဲ့တာအထင်ရှားမှုပိုမိုလျင်မြန်စွာကူညီကယ်ဆယ်နိုင်အောင်ပြည်သူတွေကိုပညာပေးသင့်တယ်လို့ကူညီကယ်ဆယ်ရေးအဖွဲ့တွေကိုကျွမ်းကျင်သင်တန်းတွေပေးခြင်းစေဝါစာနာရိတ်ခါနဲ့ခင့်မီစက်ကရိယာရန်တရားတွေကိုဖြည့်ဆည်းပေးသင့်ပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျားတဲ့
โอเคဒါတော့ဒီအမေရိကန်ပြည်သူကမောင်တသနာရဲ့ပေးစာပါသူဆံမှာတော့ဒီလူထောင်ချီသေခဲ့တဲ့နာဂင်မုံတိုင်းကာလာတုန်းကဒီအစိုးရရဲ့တုံ့ပြန်မှုနဲ့အခုတုံ့ပြန်မှုကိုရှင်ပြောထားပါတယ်ဟိုတခုရှိတာကတော့နာဂင်မုံတိုင်းတုန်းကထိခိုက်မှုပမာဏနဲ့အခုပမာဏနဲ့ကတော့ကွာခြားမှုတော့ရှိတာပေါ့လေဟိုဒါပေမဲ့လည်းကျွန်တော်ဒီနေ့မှာကိုမြင့်ဦးကိုလည်းတခုတော့မေးချင်ပါတယ်ဒီအခုသူစာထဲမှာပဲသူကအကြံပေးထားတာတခုရှိပါတယ်ဒီအရေးပေါ်အခြေအနေတွေကိုတုံ့ပြန်နိုင်အောင်လူတို့ကိုပညာပေးတာအကူအညီပေးမဲ့သူတွေကိုသင်တန်းပေးတာလိုအပ်တဲ့ပစ္စည်းကိရိယာစုဆောင်းတာတွေလို့ပြင်ဆင်မှုတွေလုပ်တင်နေဆိုပြီးသူကအကြံပေးထားပါတယ်ဆိုတော့ဒါတွေအပြင်တခြားပေါ်လေဟိုစောင်းအပ်တဲ့ကိစ္စတွေဘာတွေများရှိအောင်လဲကိုမြင့်ဦးဒီကပေးအန်နဲ့အရေးပေါ်အခြေအနေကြိုတင်ကာဝယ်တဲ့အစီအမံတွေမှာ
နာရာကိုတင်ဆောင်ဝင်ပြောသွားတယ်ပေါ့နော်ရရလူတွေကတော့အရင်ကတက်ကြွားတယ်သူတို့တို့ကာဝယ်မယ်သူတို့လုပ်မယ်တနက်နေ့စာပွေတယ်ပေါ့နော်အခုဟိုဘဟုအဆင့်ရလူတွေကတော့ကျွန်တော်ကသူတို့အခါတာသူစီးပွေတွေထိုင်ပြီးတော့ Facebook မှာသူ့ဝင်တင်ပြီးအောက်ဆီယာလူတွေနဲ့ကျွန်တော်ကဆက်သွယ်မှုတော့နည်းနည်းလေးညော့နေနေတာပေါ့နော်အဲ့ဒါတွေကိုပို့ပြီးတော့မြန်ဆန်အောင်လုပ်ပါမယ်ဆိုတော့အမေရိကန်တရားစုဆိုလို့ရှိရင်ဖီမာဆိုတဲ့အဖွဲ့ကြီးရဲ့ Federal Emergency Management Agency ဆိုတာလေအဲ့ဒါက Federal State မှာပြီးတော့မှကျွန်တော်က data လိုက် data လိုက် state တွေဒီကိုစေဘူးလောက်ခွဲပြီးတော့ emergency response team ပေါ့ဒီအရေးပေါ်ဖြစ်လာချင်းချက်ချင်း response လုပ်ရမယ့် team ဖွဲ့ပြီးထားတယ်အဲ့ဒါသူ့ဥပဒေရတဲ့ဟိုတိုင်းမှာတည်ထားပြီးသားအဲ့ဒီဥပဒေရလဲကျွန်တော်မြို့နယ်တွေကြွာတွေတိဖွဲ့တယ်ဆိုတော့အခုနကြွာမဖွဲ့နိုင်တာလေအဲ့ဒီနေရာလေခုနကကိုရင်ထုံးဝင်းလို့ဆိုလို့ရှိရင်သူတို့ကသူတို့ဖွဲ့ထားတာအပေါ်နဲ့ညှိရဲသူကလိုက်အောက်ခြေကနေအပေါ်ကိုတက်ရတဲ့သဘောရှိတယ်အဲ့ရတော့အပေါ်ကနေအောက်ကိုစုံစင်းပြီးတော့အောက်ကလူတွေလည်းတွေ့ရမယ်အေးပေါ်တို့ expert တွေပေါ့ဗျာတကယ်ပညာရှင်တွေဆိုရှင်ကျမကြီးဆိုတော့ကျမကြီးပေါ့ဗျာတကယ်ကျေးဇူးကြီးအဖွဲ့ကြီးပါဦးကြီးကိုကျွန်တော် emergency responding ကိုဟိုရွာတွေထိကျွန်တော်ဆီပြရမယ်ဖုန်းနဲ့လည်းကြာနေတိတ်နေတဲ့သူတို့ရောက်လာတယ်သူကကနေကျူတင်ကာကွယ်ရေးအပိုင်းကျူတင်ကာကွယ်ရေးအပိုင်းဆိုတာကကတော့ဘေးအန္တရာယ်ကိုညှော့နေအောင်လုပ်ခဲ့ပိုင်းပေါ့နော်တားဆီးလို့မရဘူးဆိုပေမဲ့လည်းညှော့နေအောင်လုပ်လို့ရတာရှိတယ်ဒီသာမီးနေသားပေါ့နော်အခါကျွန်တော်တမန်လေးကြိုတုပ်မလားဖိတ်ဒီပိုခတ်မလားဒါမျိုးရကျွန်တော်ညော့နေအောင်လုပ်တာပြီးတော့မှပြင်ဆင်တဲ့အပိုင်းဆိုတာရှိတယ်ဒီအပိုင်းတွေကိုရိုက်ရွာလူတွေအကုန်ပါလာအောင်ဟိုရက်ကဥပဒေလုပ်နေရဆိုရှင်ကျွန်တော်ကသေသေးရေးနဲ့ရှာကိုရေးပဲအဓိကစားလုပ်ကြတယ်ပြီးတော့ပြန်လဲထူထောင်ရေးကြတော့ဒီကလူငွေကိုရှာရတယ်ဆမိတ်လုပ်လာဒီလာပို့မယ်လူအဲ့လူကြီးရှာရတဲ့အနေအထားကြီးရှိတယ်ဆိုတော့ဒီအဆင့်၄ဆင့်စတုံးကိုပေါ့နော်အစိုးရအနေနဲ့အောက်ခြေထိကျွန်တော်ဆင်းရမယ်ဒီဓာရီရယ်ပြန်ပြီးဆိုက်ရယ်ကုနာကျွန်တော်တို့ကျွန်တော်ဒီပြန်လဲထူထောင်ရေးလုပ်ရင်းနဲ့နောက်တစ်ချိန်အတွက်ပြန်လဲပြီးညော့နေအောင်ကျွန်တော်လုပ်ရတယ်ရှိတယ်။ဆိုတော့အစာအုပ်အနေထားနောက်ကုနာကျွန်တော်ဆက်ပြီးတော့ဥပဒေထုတ်ပြရမှာရှိတယ်။ဥမာရေစာတူတဲ့နေရာတွေမှာဓာရီခဏခဏတူနေလူရဲ့စိတ်နဲ့ဆိုရင်ဒီနေရာတွေမတော်ရမလားအောင်ကျွန်တော်ကဥပဒေနဲ့တားလည်ထားရမယ်။ပြီးတော့မှအဲ့ဒီနေရာကလူရဲ့ချက်ပြီးမပြုတ်အောင်ဆိုတာလုပ်ပြရမယ်ကြောင်းနေရပါဘူး။တချို့ကတော့တယောက်တည်းလုပ်လို့မရဘူးအများကြီးရှိတယ်။ဒီကြတော့အနာပိုင်းအဖွဲ့ကြီးပါလာမှလို့ပြောရရှိတယ်။အဲ့တော့ကျွန်တော်ကနိုင်ငံတကာရဲ့ဥပဒေအရင်ကတော့ပြင်ဆင်လာယူရမယ်။အခုဖြစ်ဖြစ်ကြည့်ကြယူရမယ်။အခုပြောသူတွေကတကယ်အင်မတန်အင်မတန်အမိုက်ပုံကြီးလေးတောင်တာကိုကျွန်တော်ကရက်ပိုင်းနဲ့ရအောင်လို့တွားနိုင်တယ်။ဒီမှာဒါနိုင်ငံတကာအကူအညီပါပါပဲနဲ့နိုင်ငံခြားကပစ္စည်းတွေမဝယ်ဘဲနဲ့မရနိုင်ဘူးဆိုတာသူတို့နားလည်သဘောပေါက်တယ်။အဲ့တော့ချိုးတောက်ဆက်အလိုမျိုးတွေကိုတော့ရွာငယ်တွေမှာဆက်ဆောင်မလာပါဘူးနော်။အဲ့တော့မဖြစ်အောင်တော့ကျွန်တော်ကဒီစနစ်ကိုကျွန်တော်တည်ထောင်ရအောင်မယ်။ဘဟုနဲ့ကြီးရွာနဲ့အထီးကိုကျွန်တော်ပေါင်းကူတဲ့ mechanism ပေါ့နော်။အဲ့လိုတူပါ
ဟုတ်ကဲ့ကိုမြင့်ဆွေးနေတာကျေးဇူးပါကျွန်တော်ဆိုတော့ဥက္ကန်ကောင်းဆန်ကိုလည်းမေးချင်ပါတယ်ဥက္ကန်ကောင်းဆန်တို့ဟိုဒေတာမှာဆိုဒီလိုမျိုးကြိုတင်ပြင်ဆင်မှုတွေအားနည်းတယ်ဆိုတော့ဒါတွေနဲ့ပတ်သက်လို့ဒီဟိုအစိုးရပဲဖြစ်ဖြစ်ဒီဟိုပြည်내ကအတိုင်းတာနဲ့ပဲဖြစ်ဖြစ်ဒီထက်ပိုပြီးတော့ဟိုပေါ်လေဒီကာကွယ်ရေးကြိုတင်ပြင်ဆင်မှုတွေနဲ့ပတ်သက်လို့ဒီထက်ပိုပြီးလှုပ်ပေးတင်တာလှုပ်ပေးစေချင်တာဘာတွေရှိမလဲဥက္ကန်ကောင်းဆန်
အဒီကတော့ဒီအစိုးရအနေနဲ့ပေါ့နော်ဒီလိုအရေးပေါ်ကိစ္စရေးတွေမဖြစ်ခင်မှာကိုနိုင်ကဆိုတင်ပြင်ဆင်မှုအပိုင်းမှာကျွန်တော်တို့ဒီတတော်တုံပြီးတဲ့အပိုင်းကိုကအစားပြန်လေပြုစုရမယ့်အပိုင်းမှာရှိပါတယ်ဒီတောတောက်တွေဆိုရင်ဒီဂရုံးဖြစ်နေတယ်ဒါတွေကဒီတဘာဝရဲ့အရာကူဖြစ်တယ်အဲ့တော့ဒီတောတောက်တွေတို့ဒီချိလက်နဲ့ပြည်သူတွေအနေနဲ့လွတ်လွတ်စွာပေါ့နော်သူတို့ကိုဒီဥပဒေနဲ့လျော်ညီစွာပေါ့ဒီတော့တော့တွေမှာတစ်ပင်ကြီးတွေစိုက်ဖို့ဟိုပညာပေးရတယ်လိုရမယ်အစိုးရအနေနဲ့ငွေကြေးထောက်ပံ့တာတွေလိုရမယ်နောက်ပြိုးပင်ပေါ့ပြိုးပင်မျိုးပင်ထောက်ပံ့တာတွေလိုရမယ်ပြီးရင်အဲ့ဒီကထွက်တဲ့ဥပမာနှစ်30ဥပမာသူရဲ့တက်တန်တစ်ခုမှာပေါ့ဒါရေးပိုင်ဆိုင်မှုကိုအစိုးရကိုပြန်ပြီးတော့တွင်းရမှာပေါ့တခုပြီးဆိုစသည်အပြင်ပေါ့နောက်တစ်ခုကဒီလိုမျိုးအရေးပေါ်ကာလတွေအတွက်ဆိုရင်တော့အဓိကတော့ဒီကျေးရော်မှာဒီဒေတာဆိုရင်ပေါ့လေဥပမာခိုင်မှာဆိုရင်မင်းသားမြောက်ဦးကြောက်တော်ပေါ့နော်အဲ့ဒီပုံစံစသည်အပြင်အဲ့ဒီဒီဟိုဘက်မှာဆိုရင်တော့မန်အောင်ချိမဲ့တန်တွေးတောက်ကိုအန်ပေါ်လေအဲ့ဒီတွေမှာကြိုတင်ပြီးတော့ကျေရောမှာဒီကြိုတင်ပြီးမှရေပေါ်ဖြစ်လာပြီဆိုရင်ကုညင်ဖြစ်ချင်းတဲ့ကော်မတီပေါ့နော်ကုအဲ့လိုမျိုးဟာတွေတရားဝင်ကိုဖွေးစစ်ထားနေဆိုရင်ဒီလိုမျိုးဖြစ်တဲ့ဟာတွေကိုတော့ဘယ်လိုပဲဖြစ်ဖြစ်အဲဆိုလို့ဆိုကာကွယ်ကြိုတင်နိုင်တဲ့အပိုင်းမှာရှိမယ်လို့ကျွန်တော်အကြံပြုရှင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဝင်လက်ဖောင်ဒေးရှင်းကဥက္ကန်ကောင်းဆန်ဒေါက်တာမြင့်ဦးကိုဖိုးတင်ကိုတင်ထွန်းဝင်းစာပေးပို့ဆွေးနွေးတဲ့သူတွေနဲ့တောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။စီစဉ်တင်ဆက်သူကောင်လင်းနဲ့အတူထုတ်လုပ်သူကိုညာဝင်းအောင်တို့တင်ဆက်ပေးခဲ့တဲ့စနေညတည်းလေးလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။စနေညတည်းလေးလိုက်အစီအစဉ်ကိုမနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးတာမှုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။စနေညချမ်းအစီအစဉ်ဒီအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတစ်လှည့်ပြောပြပေးပါအောင်ရှင
်။ American သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရဲ့အဖွဲ့ဥက္ကဋ္ဌဟောင်း Paul Manafort ဟာအာမခန်ရဲ့နေချင်းအတွင်းမျက်မြင်သက်သေထွက်ဆိုမဲ့သူတွေကိုဩဇာလွှမ်းမိုးဖို့ကြိုးစားတဲ့အတွက်အာမခန်ကိုပဲဖြစ်လိုက်ပြီးထောင်ထဲမှာသွားနေဖို့ Federal တရားသူကြီးတူဦးကတောက်ကြားနေမှာအမိန့်ချလိုက်ပါတယ်။အသက်69နှစ်အရွယ် Manafort ပေါ်တရားစင်ရဲမှဝင်ရောက်နောက်ဆက်မှုမျက်မြင်သက်သေတဲ့ဦးကိုဩဇာလွှမ်းမိုးဖို့ကြိုးစားရမှာပူပေါင်းပါဝင်မှုဆွဲချက်တစ်ခုနဲ့အပြစ်ရှိကြောင်းပြီးခဲ့တဲ့သတင်းပတ်ကပဲဆုံးဖြတ်ထားတာဖြစ်ပါတယ်။American dollar 50 billion သက်မိုးရှိတဲ့သရုပ်နည်းပညာကုန်ပစ္စည်းတွေအပေါ်အခွန်25ရာခိုင်နှုန်းစီးကျက်မဲ့အစီအစဉ်ကိုသမ္မတ Donald Trump ရှေ့ဆက်လှုပ်ဆောင်နေတာကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနှစ်ခုဖြစ်တဲ့တရုတ်နဲ့ American ကြားကုန်သွယ်ရေးပဋိပက္ခအရှိန်ပိုပြီးတော့မြင်လာပါတယ်။တရုတ်နဲ့ကုန်သွယ်ရေးမှာမငြိမ်းမြမှုတွေရှိနေတယ်လို့သူယူဆတဲ့အတိုင်းဒီကိစ္စကိုကင်တွယ်သွားဖို့သမ္မတကကတိပြုထားတဲ့အတိုင်းဆက်မုံလုပ်ငန်းတွေမှာအရေးပါတဲ့နည်းပညာဆိုင်ရာကုန်ပစ္စည်းတွေအပေါ်အခွန်တိုးစီးကျက်မဲ့အကြောင်းသမ္မတကတောက်ကြားနေမှာပြောဆိုသွားတာဖြစ်ပါတယ်။ရှီမင်းနိုင်ငံရဲ့အထက်စိတ်ကမ်းမြို့ကြီးဖြစ်တဲ့ဟိုဒိုက်တာကလေဆိပ်ထဲအထိဆော်ရီအာရေဗျာဥဆောင်တဲ့ညမောင်းတပ်ဖွဲ့ဝင်တွေဝင်ရောက်တင်ပိုက်နိုင်ပြီဖြစ်တဲ့အကြောင်းရှီမင်းအစိုးရအရာရှိတွေကပြောပါရယ်။ဟူတီတပုံတွေလို့လူသိများတဲ့ရှီယာတပုံတွေလက်ထက်ကနေဟိုဒိုက်တာမြို့ကိုပြန်လည်သိမ်းယူဖို့အတွက်အာရဗ်မဟာမိတ်တပ်ဖွဲ့တွေကတိုက်ခိုက်နေတဲ့လေးရမြောက်ဒီကနေ့စနေနေ့မှာအခုလိုလေဆိပ်ကိုသိမ်းယူနိုင်ခဲ့တာလို့ရှီမင်းစစ်ဘက်သတင်းထုတ်ပြန်ရေးယူကပြောပါရယ်။2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာအခုမိနစ်ပိုင်းအတွင်းမှာပဲပြီးသွားတဲ့အာဂျင်တီးနားနဲ့အိုက်စ်လန်ပွဲမှာတော့တကူတကူနဲ့တရေကျသွားပါတယ်။အာဂျင်တီးနားအတွက်ပယ်နတီရပေမဲ့လို့မက်ဆီကန်သွင်းတာကိုအိုက်စ်လန်ကိုယ်သမားကကာကွယ်နိုင်ခဲ့တာပါ။နောက်ဆုံးအချိန်ပိုကစားချိန်မှာလဲဖရီကစ်ရပေမဲ့လို့မက်ဆီကန်သွင်းတဲ့ဘောလုံးကိုတစ်ဖက်အသင်းကအလွယ်တကူကာကွယ်နိုင်ခဲ့တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့နစ်အိုင်ဗန်နော့ဖြစ်ပါတယ်ရှင်ကျမကစုမော်မှာဒီညပိုင်းအစည်းအဝေးတွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေမနက်ဖြန်မနက်ဒီ6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ်တနင်္ဂနွေနေ့မနက်ခင်းအစည်းအဝေးတွေကိုတော့လှိုင်းဒိုမီတာ2450 51နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ် VOE ကိုနားသွတ်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.
Welcome to the Voice of America.